Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့နိုဗင်ဘာလ16ရက်တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာလ3ရက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်အနိုင်ရကြောင်းသမ္မတဒေါ်နယ်ထရမ့်ဘက်ကပထမဆုံးအကြိမ်အတိအမှတ်ပြုပြောပုံရပေမဲ့သူ့ဘက်ကတော့ရှုံးတယ်လို့လက်ခံမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ဒီနေ့ကနေ့တုန်းက Twitter ပေါ်မှာသမ္မတထရမ့်ကဆက်တိုက်ရေးတင်ခဲ့တာမှာမဲမတမာမှုတွေကြောင့်သူရှုံးနှိမ်ခဲ့ရတယ်လို့မခိုင်လုံတဲ့အထောက်အထားတွေနဲ့ဆက်လက်ပြောကြားခဲ့ပါတယ်။မဲလိန်လို့ Biden အနိုင်ရတာဖြစ်တယ်လို့သမ္မတက Twitter ပေါ်မှာမနေ့တုန်းကရေးသားပါတယ်။ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့သမ္မတရဲ့ပြောသားသမ္မတရဲ့ပြောကြားရေးသားချက်တွေရဲ့အောက်မှာဒါဟာအငင်းပွားစရာဖြစ်တယ်လို့ Twitter ကမှတ်ချက်နဲ့တွဲဖော်ပြခဲ့ပါတယ်။အခြေအနေဖြစ်တဲ့ပြည်နယ်တော်တော်များများမှာမဲရီတွက်တဲ့နေရာမှာမမှန်မကန်လုပ်တာတွေရှိတယ်လို့သမ္မတ Trump အောင်နိုင်ရေးအဖွဲ့ဘက်ကတရားစွဲထားပေမဲ့အထောက်အထားခိုင်လုံအောင်မပြနိုင်တဲ့အတွက်တချို့အမှုတွေပယ်ချခံခဲ့ရပါတယ်။ပြည်သစ်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာပြည်သစ်သမ္မတ Emmanuel Macron နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။အကြမ်းဖက်ဝါဒီတွေရဲ့လက်ချက်ကြောင့်တည်ဆုံခဲ့ရသူတွေအတွက်ပါရီမြို့တော်မှာလွမ်းသူပန်းခွေချခြင်းအခမ်းအနားကိုလည်းနိုင်ငံသားရေးဝန်ကြီး Pompeo တက်ရောက်မှာပါ။ပြင်သစ်သမ္မတ Macron ပြင်သစ်နိုင်ငံသားရေးဝန်ကြီး John Yves Le Drian တို့နဲ့တွေ့ဆုံဆွေးနွေးတဲ့အခါတခြားကိစ္စတွေအပြင်အကြမ်းဖက်မှုတံပြန်ရေးနဲ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ချင်းချောက်ရံတွေအကြောင်းကို Mr. Pompeo ဆွေးနွေးမှာဖြစ်တယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်။ပြင်သစ်နိုင်ငံခီးစဉ်ပြီးရင်တော့သူဟာတူရကီနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ Greek Orthodox ဂိုင်းဝင်ခရစ်ယာန်ဘာသာဝင်တို့ရဲ့ဘာသာရေးကောင်းဆောင်ပထမမြောက်Ecumenical Patriarch Bartholomew the First နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်ဂျော်ဂျီယာနိုင်ငံနဲ့အစ္စရေးနိုင်ငံတို့စီကိုလည်းတွားရောက်မှာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူးနဲ့တွေ့ဆုံတဲ့အခါမှာအစ္စရေးနိုင်ငံကိုအာရဗ်နိုင်ငံတွေဖြစ်တဲ့ဘာရိန်းနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့နဲ့ပုံမှန်ဆက်ဆံရေးသဘောတူညီချက်ရရှိအောင်လို့အမေရိကန်ကကြားဝင်ဆေးဆက်ပေးခဲ့တဲ့ကိစ္စဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဝန်ကြီးနာတန်ယာဟူးနဲ့ဘာရိန်းနိုင်ငံသားရေးဝန်ကြီးအဗ်ဒူလာအလီဇေယာနီတို့လည်းသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့တန်တမန်တွေကပြောပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးတွားရောက်မဲ့အရှိအလေပိုင်းခီးစဉ်တွေမှာ UAE ၊ Qatar နဲ့ Saudi Arabia နိုင်ငံတွေလည်းပါဝင်ပါရယ်COVID-19 အတိပြုလူနာ17သန်းကျော်သွားတဲ့အမေရိကန်ပြည်ထောင်စုကပြည်내တချို့မှာကပ်ရောဂါထိန်းချုပ်နိုင်ရေးကန့်သတ်ချက်တွေကိုပြည်내အုပ်ချုပ်ရေးမှူးတွေထုတ်ပြန်နေကြပါတယ်။မီရှိဂန်ပြည်내မှာအမိုးအကအောက်စားတောက်ဆိုင်တွေနဲ့စားတောက်တာအထက်တန်းနဲ့တက္ကသိုလ်ကျောင်းသားတွေစာသင်ခန်းတွေထဲမှာအတန်းတက်တာအများပြည်သူစုဝေးဝဲလုပ်တာတွေကိုတားမြစ်လိုက်တဲ့အပြင်ကာစီနိုလောင်းစားရုံတွေရုပ်ရှင်ရုံတွေကိုလည်းပိတ်ခိုင်းထားပါတယ်။အိမ်တွေမှာလည်းလူဆယ်ယောက်ထက်ပိုပြီးမဆုရလို့ကန့်သတ်လိုက်ပါတယ်။ကယောဂအစိုးဆုံးအချိန်ထဲမှာရောက်နေတဲ့အတွက်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။နိုင်ငံအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာလည်းစားတောက်ဆိုင်တွေထဲမှာဝင်ထိုင်စားတောက်တာကိုတားမြစ်လိုက်ပြီးတော့လက်လီကုန်ပစ္စည်းအယောင်းဆိုင်တွေထဲမှာဈေးဝယ်သူ25ရာခိုင်နှုန်းပမာဏကိုပဲဝင်ဝင်ပြုဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူး JS Lee ကထုတ်ပြန်ပါတယ်။အမိုးကအပြင်မှာလည်းလူ9ယောက်ထက်ပိုမဆုရသလိုအိမ်တွေထဲမှာလည်းအိမ်သူအိမ်သားတွေကလွဲလို့အပြင်လူတွေလာရောက်မဆုရလို့တားမြစ်ထားပါတယ်။ John Hopkins တက္ကသိုလ်ကပြုစုတဲ့မှတ်တမ်းတွေအရအမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးအတီးပြုလူနာနေတိုင်းတသိန်းခွဲနီးပါးတိုးနေသလိုအတီးပြုလူနာတိုးတဲ့ဖြစ်နေတွေလည်းများလာပါတယ်။ COVID ကရောဂါကြောင့်သေဆုံးသူအရေအတွက်ကတော့အမေရိကန်မှာ 234,600 ရှိနေပါပြီ။ကမ္ဘာတဝန်းက COVID-19 ကပ်ရောဂါဆိုင်ရာစီးရင်တွေကိုပြုစုမှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့စာရင်းအရကမ္ဘာမှာ COVID အတည်ပြုလူနာတနင်္ဂနွေနေ့တုန်းက54သန်းကျော်သွားပါပြီ။အတည်ပြုလူနာအများဆုံးက American, India နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်။ American ပြည်ထောင်စုမှာအတည်ပြုလူနာ17သန်း၊ India မှာ 8.8 သန်းနဲ့ Brazil မှာ 5.8 သန်းရှိနေပါတယ်။ဥရောပမှာလည်း COVID အတည်ပြုလူနာတွေနောက်ထပ်တစ်ကြိမ်ထပ်တိုးနေတာကြောင့်နိုင်ငံတော်များများမှာယောဂထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်ထားကြပါတယ်။ Britain မှာ COVID positive ဖြစ်ကြောင်းစစ်ဆေးသိရတဲ့လွှတ်တော်အမတ်တယောက်နဲ့ထိတွေ့ခဲ့တဲ့ Britain ဝန်ကြီးချုပ် Boris Johnson ဟာလောလောဆယ်တီးခြားခွဲနေနေပါတယ်။ပြည်သူတွေအနေနဲ့ကပ်ရောဂါကာကွယ်ရေးလှုပ်တင်တာကိုလှုပ်ကြဖို့လေဝန်ကြီးချုပ်က Twitter လူမှုကွန်ရက်ပေါ်ကနေထပ်ပြီးတော့တိုက်တွန်းခဲ့ပါတယ်။
I'm absolutely confident that together we can beat this disease. Don't forget.
Alo atu dwe saung yet ja yin di yoga ji ko nei nei nai me lo tu akai ma yong ji de a chang. Britain win ji chou Boris Johnson ga tu ye Twitter sa myan na bo ga ni di kini pyo cha kha da phit par de. Win ji chou Johnson ha April la rong ga le COVID ka yoga chang nei thai ma kaung phit khe lo sei yong de kha ya ba de. Lo lo se ma ro yoga ko ko khan swa a ne tong pyan nai me. Pati siwa sewa re taung tong ni de lo pyo ba de. Pyin tin nai ga ma le.COVID attribute luna 1.9 than jaw twa pi melo at ye aim mye mthwa ya lockdown amain go dutiya a chain thau pyan tha ba de
Bio American tan nya bae myama wa da season ni go nya bai 9 nai ga ni 10 nai thi light meter 19 kilohertz 1553 nya light meter 25 kilohertz 1783 nya light meter 32 kilohertz 9335 ne ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာမင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းနေ့ကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ရှင်းနေ့ထဲဂျပန်နိုင်ငံမှာကျင်းပမယ့်တိုကျိုအိုလံပိတ်ပြိုင်ပွဲကိုပရိသတ်တွေအားလုံး COVID-19 ကာကွယ်ဆေးထိုးနှံထားမယ်ဆိုရင်လူကိုယ်တိုင်လာရောက်အားပေးကြည့်ရှုခွင့်ရလိမ့်မယ်လို့ယုံကြည်ကြောင်းနိုင်ငံတကာအိုလံပိတ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘတ်ခ်ကပြောပါတယ်
We are putting a really huge toolbox together.
COVID-19 ဆိုင်ရာအမူအရာချက်တွေအလုံးကိုတစုတစည်းနဲ့ပြင်ဆင်ထားရှိနေကြောင်းနောက်နှစ်သင့်တော်တဲ့အချိန်မှာအဲ့ဒီလိုစုစည်းထားတဲ့အလုံးကိုချပြသွားမှာဖြစ်ပြီးပြိုင်ပွဲကိုလာရောက်ကြည့်ရှုတဲ့သူတွေအတွက်ဘေးကင်းတဲ့ဝန်ကျင်ဖြစ်အောင်ဖန်တီးလှုပ်ဆောင်သွားမှာဖြစ်ကြောင်း IOC ဥက္ကဋ္ဌ Thomas Bach ကပြောပါတယ်တနင်္လာနေ့ကကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးဆိုင်ရာကိစ္စဂျပန်ဝန်ကြီးချုပ်ယိုရှိအီဒဲဆူဂါနဲ့တွေ့ဆုံဆွေးနွေးပြီးမှသောမတ်စ်ဘတ်ကအခုလိုပြောကြားလိုက်တာပါပြိုင်ပွဲဝင်ကစားသမားတွေနဲ့ပရိသတ်တွေဇူလိုင်လမှာတိုကျိုအိုလံပစ်ပွဲကိုမလာရောက်ခင်အလုံးကာကွယ်ဆေးထိုးနှံထားဖို့အရေးသေးချအောင်ကြိုးပမ်းနေတယ်လို့လည်းသူကပြောပါတယ်တိုကျိုအိုလံပစ်ကိုဒီနှစ်ဇူလိုင်လနဲ့ဩဂုတ်လအတွင်းကျင်းပဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်အဲ့ဒီအချိန်ကဂျပန်ဝန်ကြီးချုပ်ဖြစ်သူရှင်ဇိုအာဘေကပြိုင်ပွဲကိုနောက်တစ်နှစ်ရှေ့ဆိုင်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ထဲတိုကျိုမြို့မှာနိုင်ငံတကာကျွမ်းဘားပြိုင်ပွဲတရက်ကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တာကြောင့်ရှစ်နှစ်တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပနိုင်မှုပို့ပြီးတော့ယုံကြည်မှုရှိလာတာဖြစ်ပါတယ်။လူလူသဘောထားစစ်တမ်းတွေအရာတော့ပြိုင်ပွဲကျင်းပဖို့ကိစ္စကိုဒေသခံတွေကစန့်ကျင်တဲ့သဘောထားရှိနေတယ်လို့ဆိုပါရဲ့ရှင်။ဟောင်ကောင်မှာလူနေတိုက်ခန်းတွေတစ်ခုမီးလောင်တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး17ယောက်ဒဏ်ရာရသွားခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။တနင်္ဂနွေနေ့ညပိုင်းကကွန်းလုံဒေသလူစီကားရဲ့ရက်ွက်ထဲကလူနေတိုက်ခန်းတွေနဲ့ဈေးဆိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေရှိတဲ့အရာမှာမီးလောင်မှုဖြစ်ပွားခဲ့တာပါ။အဲ့ဒီတိုက်ခန်းတွေကစားတောက်ဆိုင်ခန်းတစ်ခုမှာဟိန္ဒူဘာသာရေးပွဲတော်အတွဲစုဝေးတွေ့ဆုံတာကနေမိစတင်လောင်ကျွမ်းခဲ့ပုံရတယ်လို့မိသက်ဌာနတာဝန်ရှိသူတွေကတင်းနှင်းလာနေကပြည်လူတွေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအစာဦးအတွင်းမှာအလူအလျောက်ရေးဖြန်းတဲ့စနစ်မရှိသလိုမီးလောင်တဲ့အချိန်မှာလူတွေစားတောက်ဆိုင်မီးဘုကန်အတွင်းမှာပိတ်မိနေကြတယ်လို့မိသက်ဌာနအရာရှိသူကပြောပါတယ်မီးလောင်တဲ့အချိန်စားတောက်ဆိုင်ကန်တဲ့ဒီပါဝလီပွဲအထိတ်မဲ့မိသားစုတွေစုဝေးနေကြသလိုဝင်းနေပွဲတစ်ခုလည်းကျင်းပနေကြတာဖြစ်ပြီးဖျောင်းနိုင်မိကနေမီးစားလောင်တာဖြစ်တယ်လို့သတင်းမီဒီယာတွေကပြောပါတယ်ဟောင်ကောင်မှာ2011ခုနှစ်တုန်းကလူ9ဦးသေဆုံးခဲ့တဲ့မီးလောင်မှုနောက်ပိုင်းအခုမီးလောင်မှုကလူအသေးပြောက်အများဆုံးဖြစ်တယ်လို့ဟောင်ကောင်အစိုးရကပြောပါတယ်ရှင်COVID-19 ကာယောဂါကြောင့် American တက္ကသိုလ်နယ်ကောလိပ်ကျောင်းတွေမှာနိုင်ငံတကာကအကြောင်းသူကျောင်းသားတွေတက်ရောက်တဲ့နှုံတိတိတတ်တာကြာဆင်းသွားခဲ့ပါတယ်။ကုန်ကြစည်လူဝင်မှုဆိုင်ရာအခက်အခဲတွေနဲ့ American လူမှုအဖွဲ့အစည်းမှာမတည်မငြိမ်ဖြစ်နေတဲ့ဆိုတဲ့အမြင်တွေကြောင့်ကျောင်းဝင်ခွင့်လျှောက်ထားတာတွေညှို့နှေးနေကြတာဟာသုံးနှစ်ဆက်တိုက်ရှိနေပြီးဖြစ်ပါတယ်။ပြီးခဲ့တဲ့3လလောက်ကစတင်ခဲ့တဲ့ကျောင်းဖွင့်ရာဒီမှာတော့ COVID-19 ကြောင့်နိုင်ငံတကာကအကြောင်းသူကျောင်းသားတွေရဲ့ကျောင်းအနှုန်းက43ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ကျောင်းဝတ်ထားတဲ့ကျောင်းသူကျောင်းသားတသန်းကျော်တွေက20ရာခိုင်နှုန်းကကိုဗစ် -19 ကြောင့်ကျောင်းပရဝုံတွေပိတ်ထားတဲ့အတွက်ဒီကျောင်းဖွင့်ရာဒီမှာအွန်လိုင်းကနေပညာသင်ကြားဖို့ဆုံးဖြတ်ခဲ့ကြပါတယ်။တချို့ကျောင်းသားတွေကကိုယ်နိုင်ငံကိုပြန်ကြသလိုတချို့ကကျောင်းပြင်ပဒါမှမဟုတ်ကျောင်းပရဝုံတွေတင်းကျပ်တဲ့စည်းကမ်းတွေနဲ့နှီးနေရတာဖြစ်ပါတယ်။ NAFSA လို့ခေါ်တဲ့နိုင်ငံတကာပညာပေးဝေသူများအဖွဲ့အစည်းကထုတ်ပြန်တဲ့ကြေညာချက်မှာတော့2019-2020ကာလအတွင်းနိုင်ငံတကာကျောင်းသူကျောင်းသားတွေရဲ့ကျောင်းအနှုန်းကျဆင်းတာကြောင့် American တက္ကသိုလ်နဲ့ College တွေဒေါ်လာ 1.8 billion ဆုံးရှုံးခဲ့ရကြောင်းဒါဟာမနစ်ကရရှိတဲ့ဝင်ငွေ 38.8 billion ရဲ့ 4.4 ခန့်နှုန်းလျော့နေကျဆင်းခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုနိုင်ငံတကာကျောင်းသားကျောင်းသူတွေစီကရတဲ့ငွေကြေးရောကျတာကလူငယ်တွေနှစ်20အတွင်းပထမဆုံးအကြိမ်ဖြစ်တယ်လို့လည်း NAFSA အဖွဲ့ကပြောပါတယ်ရှင်။ အမေရိကန်လူမျိုးအာကာသတရေကောင်း၃ဦးနဲ့ဂျပန်လူမျိုးအာကာသတရေကောင်း၁ဦးလိုက်ပါသွားတဲ့ SpaceX Company ရဲ့ Crew Dragon ဒုံးပျံရင်ကိုတနင်္ဂနွေနေ့က Florida ပြည်နယ် Kennedy အာကာသစခန်းကနေနိုင်ငံတကာအာကာသစခန်းစီကိုအအောင်မြင်မြင်လွှတ်တင်လိုက်ပါတယ်။ဒါဟာပြင်ပစီးပွားရေးကုမ္ပဏီတစ်ခုရဲ့အာကာသယာဉ်ကိုသုံးပြီးတော့နိုင်ငံတကာအာကာသစခန်းကအာကာသတရေကောင်းတွေဝန်ထမ်းအပြောင်းလဲလုပ်ဖို့အတွက်ပထမဆုံးအကြိမ်စီလွှတ်တာဖြစ်ပါတယ်။သူတို့၄ဦးဟာနိုင်ငံတကာအာကာသစခန်းကိုဒီကနေ့တနင်္လာနေ့နှောင်းပိုင်းလောက်မှာရောက်ရှိမှာဖြစ်ပြီးအာဂါသာစခန်းတွေကိုပြီးခဲ့တဲ့လအတွင်းကရောက်နေတဲ့အာဂါသာတရေကောင်းတွေနဲ့တွားရောက်ပူးပေါင်းမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကကာဇစ်စတန်နိုင်ငံကနေရုရှားအာဂါသာတရေကောင်းနှစ်ဦးနဲ့အမေရိကန်အာဂါသာတရေကောင်းတဦးအာဂါသာစခန်းကိုဆီလွှတ်ထားတာပါ။သူတို့အနေနဲ့အာဂါသာတွေရောက်နေတဲ့အချိန်မှာမုံလာပင်တွေစိုက်ပျိုးဖို့နဲ့ကမ္ဘာဆွဲရမယ့်အခြေအနေကိုအသုံးချပြီးသွေးကင်ဆာကုသဆေးစမ်းသပ်မှုတွေအပါအဝင်သိပ္ပံဆိုင်ရာစူးစမ်းလေ့လာမှုတွေကိုပြုလုပ်သွားမှာဖြစ်ပါတယ်။နောင်လကမ္ဘာနဲ့အင်္ဂါဂျိုစူးစမ်းလေ့လာရေးခီးစဉ်တွေမှာအာဂါသာယာဉ်မှုတွေအသုံးပြုနိုင်မှုဒီဇိုင်းအသစ်ထုတ်ထားတဲ့အင်္ဒါကိုလည်းစမ်းသပ်ဖို့သူတို့နဲ့အတူသဲဆောင်သွားခဲ့တာပါ။တင်းငွေနေနေတုန်းကဖလော်ရီဒါပြည်နယ်ကိုဒုတိယသမ္မတမိုက်ပင်စ်သွားရောက်ပြီးအမေရိကန်အာဂါသာစူးစမ်းလေ့လာရေးအေဂျင်စီ NASA အုပ်ချုပ်ရေးမှူး Jim Bridenstine နဲ့အတူ Crew Dragon ဒုံးပျံရင်လွှတ်တင်တာကိုစောင့်ကြည့်ခဲ့တယ်လို့ချီချူးကွန်ပျူစကားပြောကြားခဲ့ပါတယ်ရှင်။တော်ရရှိမြရှင်တနင်္လာနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။စံတော်ဝင်းမဲမှာဒီတစ်ခေါက်မြမရွေးကောက်ပွဲအပြီးတပတ်အကြာမှာထုတ်ပြန်လိုက်တဲ့အပြီးသက်ရွေးကောက်ပွဲရလဒ်မှာလက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရင်တစ်ခေါက်ထက်ကိုစံချိန်တင်တောင်ပြိုကမ်းပြိုနိုင်ခဲ့တဲ့အပေါ်ရှိအစိုးရဘလို့ဖြစ်လာနိုင်ရေကိုပါတီဘိုးပြန်ချိုင်းကော်မတီတွင်မှုကိုမေးရမှာမိုးရွာအောင်ရှင်ကအခုလိုစာရှင်းပြပါတယ်
။ဒီဟာစာရင်းလစ်ဆိုတာတကယ်စာရင်းလစ်ပါပဲကျွန်တော်တို့တော့ကမျောလင့်တာတဲ့အများကြီးကြော်လွန်ပါတယ်။ဒီရွေးကောက်ပွဲအခုလိုအနေရပြီးရဲ့ NLD နဲ့တာဝန်ပို့ပြီးတော့ကြီးလာပါတယ်။အခုကျွန်တော်တို့ကမျိုးသားညီညွတ်ရေးအစိုးရပေါ်ဆောင်ဖို့ဆိုပြီးတော့အတူတူတော့တိုင်းသားပါတီတွေအများကြီးပဲကျွန်တော်ကမ်းပါတာလေးကြီးပါတယ်။တိုင်းသားပါတီတွေဘက်ကလည်းဘယ်လိုတို့ပြမလဲဘယ်လိုပူးပေါင်းဆောင်ရမလဲဆိုတာတို့ချင်းချင်းတိုင်ပင်ညီနိုင်နေကြတယ်လို့လည်းကျွန်တော်တို့ကြားသိရပါ
ဟုတ်ကဲ့အဲ့တော့ခုဘက်ကရောဘယ်လိုပူးပေါင်းဆောင်ရဖို့ကိုပြင်ဆင်ထားတာလည်းရှိပါလဲ
အဲ့ဒါတွေကတော့ကျွန်တော်တို့သူနဲ့တွေ့တဲ့အခါမှာတော့အသေးစိတ်ညီနိုင်ရမယ်လို့ထင်ပါတယ်သူတွေတော့လွတ်တော်တဲ့ဘာဘယ်လိုပူးပေါင်းမလဲအစိုးရလည်းဘာဘယ်လိုပူးပေါင်းမလဲဒေသဆိုင်ရာလုပ်ငန်းတွေမှာလွတ်တော်ဘာဘယ်လိုပူးပေါင်းမလဲဆိုတာတွေကတော့သေးသေးသူနဲ့ညီနိုင်ရလိမ့်မယ်
ဟုတ်ကဲ့ဒီနေ့မှဒီဘယ်တိုင်းသားပါတီမျိုးနဲ့အဓိကပူးပေါင်းဆောင်ရဖို့ကိုစဉ်းစားထားတာရှိလဲ
အခုဒီကောက်ပွဲမှာကျွန်တော်များများပေါ်နေရနေတဲ့နိုင်ငံသားပါတီတွေကအဓိကကြားလိမ့်မယ်ဆိုကျွန်တော်ထင်ပါတယ်။ရခိုင်ရှိတယ်၊ကျွန်းရှိတယ်၊ဝန်ရှိတယ်ဗျာ။ဒါပေမဲ့တခြားဒီကောက်ပွဲအနေနဲ့အနိုင်မရတော့ကြားလဲပဲပေါ့လေ။တခြားတရားပါတီဒုတိယပါဒီဩဇာအခြေမှကြီးပါတယ်။လူလူတောက်ကမှုလည်းကြီးတဲ့ပါတီတွေတချို့လည်းကြီးပါတယ်။တိုင်းသားပါတီအဲဒီပါတီတွေဆိုလည်းညီနိုင်ရလိမ့်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့အဲ့ဒီတော့အခုလိုကမ်းလှမ်းရမှာဒီပါတီအလိုက်ကန့်လန့်မဲ့သဘောပေါ့နော်အရင်တူချင်းအလိုက်ကန့်လန့်တဲ့အနေထားတဲ့ဆိုင်
ကျွန်တော်မြင်တာတော့ပါတီလိုက်ပဲကော်ပိုရိတ်ပဲကျွန်တော်ထင်ပါတယ်အဓိကကျွန်တော်တို့ကပါတီကိုဖိတ်ကြတယ်ဆိုတဲ့အခါကျတော့ပါတီလိုက်ပဲဖြစ်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေရာမှာတချို့ပါတီတွေကတော့တရားဝင်စာမရသေးဘူးလို့ပြောနေကြတာတွေရှိပါတယ
်မှန်ပါတယ်အဲ့ဒီအရာတွေရတယ်ဟိုကျွန်တော်တို့ကပေးတော့တော့ဒီဟိုအားလုံးတမီတက်ပြီးတော့ပေးတာပေါ့အဲ့တော့အဲ့ဒီအကြောင်းသူတို့မရသေးဘူးလို့ထင်မှရပါတယ်အဲတော့ကျွန်တော်တို့ကပါတီတပါတီချင်းတက်ပြီးတော့ပြည်သူပြပြီးတော့ပေးရမှာလို့ထင်ပါတယ
်ဟုတ်ကဲ့အခုဒီတိုင်းသားပါတီအပြင်ပေါ့နော်နောက်အဓိကကြတဲ့တက်မတော်နဲ့ရောကံလန်းဖို့အနေထား
တက်မတော်နဲ့ရတော့ကျွန်တော်တို့ကပူပေါင်းဆောင်ရွက်ကြပါပါပဲတကယ်တော့ကျွန်တော်ညီညာရေးဤသာပြောလို့ရှိရင်တက်မတော်ရဲ့အစိုးရရဲ့တိုင်းသားတွေရဲ့တော့ပြည်သူလူထုရဲ့ပေါ့လေအားရအားလုံးပူပေါင်းဆောင်ရွက်ကြပါပါတက်မတော်မပါရဲ့တော့ဘာမှလုပ်လို့မရဘူး
အေးအေးအဖွဲ့ကဖန်ဆီးထားတဲ့ဒီ NLD ကိုယ်စားလှယ်တချို့လွတ်မြောက်ရေးနဲ့ပတ်သက်လို့ရော
ကျွန်တော်တို့ကတော့ဒီနိုင်ငံရေးအကြက်တဲ့ဦးနိုင်ငံရေးနီလာနဲ့ပဲဒီချိန်တိုင်းဖို့အတွက်ပဲကြိုးစားကြပါဖြစ်ပါတယ်သူတို့တောင်းတာတဲ့ဒီဒီအားကိုလွတ်မယ်ဆိုရင်ဘယ်ဘက်သူ့ကိုပြန်လွှတ်ရမယ်ဆိုတဲ့အပေးယူပြောတော့ဒါဆိုရတယ်တည်ရုံးပဲလို့ကျွန်တော်မထင
်ဟုတ်ကဲ့အဲ့ဒီတော့ NLD အနေနဲ့ပေါ့နော်ဒီတစ်ခေါက်မှာအခုလိုဘာကြောင့်ဒီတိုင်းနာပါတီတွေကိုကမ်းလှမ်းတဲ့အဆင့်ထိရောက်လာတယ်လို့ထင်လဲ
အဲ့ဒါတော့ကျွန်တော်တို့ကပြီးခဲ့တဲ့9လတာကာလလုံးကတော့ချီခိုင်ခိုင်လုပ်နေရတာ ဒီကနေ့လုပ်နေရတဲ့အခါကျတော့တိုင်းသားတွေနဲ့ဆက်ဆံရေးတို့တွေကမတွေ့မှုမရှိဘူးလို့ပြောကြတာလေတွေ့လာတယ်။အခုကတော့ဒုတိယဘန်းနဲ့သက်တမ်းကျတော့ကျွန်တော်တို့ကလည်းဒီကိန်းနဲ့အနေအထားတွေပြလာတယ်။နောက်ပြီးတော့မင်းရလည်းအများစုရတာလေအခါကျတော့ဒါတွေကတိုင်းသားတွေမပါပဲနဲ့မဖြစ်ဘူး။တို့တူပဲတမတော်ကဒီအမျိုးသားအများစုတရားနေတဲ့ကျွန်တော်နားလည်ပြတာပါပဲ။အလုံးဦးပေါင်းဆွဲမှာပြင်မဲ့ဆိုတဲ့အယူဆတွေကျွန်တော်တို့ပြန်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မောင်ရဦးအောင်ရှင်ခင်ဗျာကျွန်တော်ဝင်းမပ
ါရှမ်းပြည်နယ်အရှေ့ပိုင်းမှာမဲမတမာမှုတွေရှိရဆိုပြီးဆွဆွဲချက်တွေနဲ့နိုင်ငံရေးပါတီတချို့ကရွေးကောက်ပွဲမဲရလတ်ကိုကန့်ကွက်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါမိုင်းတုံမြို့နယ်မှာမဲမတမာမှုတွေရှိတာကြောင့်ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားသလိုမိုင်းဆက်နဲ့မိုင်းဖျက်မြို့နယ်တွေပါလဲအလားတူတင်ပြဖို့နိုင်ငံရေးပါတီတချို့ကပြင်ဆင်နေတာဖြစ်ပါတယ်မိုင်းတုံမြို့နယ်အတွင်းပြည်ထောင်စုစစ်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူနဲ့ပြည်နယ်လွှတ်တော်အမှတ်၁အတွက်နှစ်နေရာကိုအနိုင်ရထားပြီးပြည်နယ်လွှတ်တော်အမှတ်၂မှာတော့ဝါအမျိုးသားပါတီကအနိုင်ရထားတာပါဒီမဲရလတ်တွေဟာတရားမျှတမှုမရှိတာကြောင့်ပယ်ဖျက်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြတောင်းဆိုထားတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့မိုင်းတုံမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမှတ်၂ကဝင်ရောက်ရှင်ပြန်ခဲ့တဲ့ဆိုင်းဝင်းမြတ်ဦးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့စက်တရနေ့ကတော့လေတော့ဘဝထိန်းချုပ်တဲ့နယ်မြေထဲမှာရှိတဲ့မဲရုံ15ရုံရဲ့မဲရလတ်တွေကိုပယ်ဖျက်ပေးဖို့ဒီတော်စုရွေးကောက်ပွဲကော်မရှင်ကိုပြစ်ထားပါတယ်အခုလည်းတရားမဲ့ပြုကျင့်မှုနဲ့လည်းဖတ်ပြင်ဖို့ခံကောက်ခွက်ဖို့ညှိနှိုင်းနေတယ်ဗျာဆက်လက်တွေစုဆောင်းနေပါတယ
်ရွေးကောက်ပွဲရလတ်ကိုကောက်ခွက်ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုရှင်းပြပါတယ
်ရွေးကောက်ပွဲမတိုင်ခင်ကတည်းကပေါ့နော်မဲစင်းနေမှာမတ်ပုံဒီမရှိတဲ့လူက80ခိုင်နှုန်းလောက်ပါနေတယ်ဗျာမဲစင်းထဲမှာမတ်ပုံဒီမရှိတဲ့ပြင်အဖေးမင်းနာမည်မပါတာလဲ700ခိုင်နှုန်းလောက်ပါတယ်အဲ့ဒါကျွန်တော်တို့ကန့်ကွက်တယ်ဗျမိုင်းတုံမိုင်းဆက်နှမြို့နယ်ပေါ့နော်သူတို့ကမမှန်ကန်ကန်လှုပ်ထားတဲ့ပါ냐ဆိုပြီးတော့ရှင်းချက်ပေးတယ်ဗျဒီရေကောက်ပွဲနေ့ကျတော့အဲ့ဒီအသက်မပြည့်တဲ့ကလေးတွေမဲလာပေးတယ်သူကယောက်ျားလေးကမင်းကလေးနာမည်နဲ့တူကြည့်နေခိုင်လေးလာပေးတယ်ဗျမင်းရဲ့ဘိုးကိုသွားပြောတော့လဲလူမမှန်ပေမဲ့တူပြန်မာနေတာပဲတဲ့မဲပေးခွင့်ရှိရမယ်ဆိုတော့ဆက်မဲပေးခိုင်းတယ်ဗျအဲ့လိုမျိုးအဲကြောင့်ကျွန်တော်တို့ကလည်းကန့်ကွက်တာပ
ါမိုင်းတုံမြို့နယ်မှာ SNLD ကကြားကောင်းပါတီကဒုတိယမဲအများဆုံးရခဲ့တာပါမိုင်းဆက်မြို့နယ်မှာလည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကန့်ကွက်ဖို့ပြင်ဆင်နေကြောင်းကိုမိုင်းဆက်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမှတ်၄ကဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဦးခမောင်ဦးကပြောပါတယ
်ကျွန်တော်မိုင်းဆက်နယ်မတော်မှုတွေကိုစုံစမ်းနေတော့ရှိသေးတယ်ခိုင်မာပြီဆိုတာနဲ့ကျွန်တော်ကန့်ကွက်တာတင်ဖို့စီရင်ရှိပါတယ်ခင်ဗျာဟုတ်ကဲ့မိုင်းတုံနဲ့မိုင်းဆက်ကကျွန်တော်ဒီဝါထဲချုပ်နေမိတယ်တပုံစံနဲ့ပဲဖြစ်နေကျွန်တော်တို့ mindset ကပြည်သူစစ်တွေထုတ်ထုတ်ကြတဲ့နေရာတွေပေါ့နော်အခုတော့ပြည်သူစစ်တွေလက်နဲ့ထုတ်သိမ်းကြပြီဆိုပေမဲ့လည်းသူတို့အာဏာပါဝါကြီးကလည်းသူတို့လက်ထက်မှာပဲရှိတော့လေအဲသူတို့ကဒီပါတီတစ်ခုအတွက်ကိုမဲထည့်နိုင်အောင်ဟောပေါ့ဖိအားတွေပေးပြီးမှအလုပ်ထားတယ်ကျွန်တော်ကြားနေရတယ်လေဒီပါတီမှမဲထည့်ပါဘူးမပါဘူးမဲမထည့်ဘူးဟာလားဒါကနေမောထုတ်နေတယ်ဒါမျိုးကြီးကြားနေရတော့မနေရဘူးလို့အဲအမျိုးမျိုးပေါ့
မိုင်းဆက်မြို့နယ်မှာတော့ပြည်ခိုင်ဖြိုးပါတီကပြည်သူ့လွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်နှစ်နေရာကိုအနိုင်ရထားပြီးမိုင်းဖြတ်မြို့နယ်မှာလည်းဒီ၃နေရာလုံးကိုပြည်ခိုင်ဖြိုးပါတီကအနိုင်ရထားတာပါဒီမဲရလတ်နဲ့ပတ်သက်ပြီးကန့်ကွက်လွှာတင်ဖို့ဆောင်ရွက်နေကြောင်းမိုင်းဖြတ်မြို့နယ်ပြည်နယ်လွှတ်တော်အမှတ်နှစ်မှာ NLD ပါတီကဝင်ရောက်ရှင်ပြိုင်ခဲ့သူ US မာကန်ကပြောပါတယ်
ကျွန်တော်ကရက်ကျေးကော်မရှင်ကနေလက်မှတ်တူတူတင်လာတဲ့ပုံစံ၁၆ကိုကြာပြည်နယ်မြို့နယ်မှာမျိုးနဲ့ကွန်ရှင်နဲ့မင်းအမှပြင်ပြတော့ပုံစံစကူဆိုပြီးတော့အပြင်ပြန်ပြလိုက်တယ်ဖြစ်ချင်းနဲ့ဖြစ်ပြတာအဲ့ဒါသားနဲ့နောက်ပြီးတော့ကျွန်တော်ရက်ကြီးဒီမှာမတရားတော့ဘူးသားမတမာမှုနဲ့လှုပ်ဖက်တဲ့ဥသာကျွန်တော်တို့အချက်လက်တွေတော်တော်များများရတာတဲ့အဲ့ဒါကြောင့်ကျွန်တော်ကဥပဒေနဲ့ညှိဆုံးရစားရင်းမှအမှုဖွင့်မယ်နောက်ပြီးတော့ဥသာဒီတိုင်းပြုတ်တော်ကောင်းကောင်းမရှိဘူးလို့ကျွန်တော်စောက်တော့တင်ဖို့အခုချက်လုပ်နေပါတယ်
အခြားရရှိထားတဲ့သတင်းအချက်အလက်တွေကတော့မဲတစိတ်တုံးအတူအသုံးပြုပြီးကြိုတင်မဲပေးတာပြည်သူစစ်ခေါင်းဆောင်တွေကဖိအားပေးပြီးမဲထက်ခိုင်းတာတွေပါဝင်ကြောင်းပြောပါတယ်တချီလေးခိုင်နဲ့မိုင်းဆက်ခိုင်အပါအဝင်ရှမ်းပြည်နယ်အမျိုးသားလွှတ်တော်အမှတ်3မှာလည်းပြည်ခိုင်ဖြိုးပါတီကအနိုင်ရထားပြီးဒုတိယမဲအများဆုံးရတဲ့ NLD ပါတီကမဲမတမာမှုတွေရှိကြောင်းသတင်းထွက်ပေါ်လာတာကြောင့်အချက်အလက်ကောက်ယူတာတွေရှိနေပါတယ် ရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်၃ခုကဒီလိုမဲမဲ့တမာမှုတွေရှိကြောင်းပြောဆိုတာတွေရှိတယ်လို့အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကလည်းရွေးကောက်ပွဲမှာမတရားပြုကျင့်မှု80ကျော်ကိုရဲကိုတိုင်ကြားထားတယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းအမှု950ကျော်တိုင်ကြားထားကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီကံပြိုးပါတီက2020ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိတာကြောင့်ပြန်လည်ကျင်းပဖို့တောင်းဆိုထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့မတရားတာရှိရင်ရဲတပ်ဖွဲ့ကိုတိုင်ကြားနိုင်တယ်လို့ဥပဒေကြောင်းအရကန့်ကွက်နိုင်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ရှမ်းပြည်နယ်မှာဒေသခံရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ပြစ်ခတ်ခံရပြီးတဲ့နောက်လုံခြုံရေးတိုးမြင့်လိုက်သလိုရွေးကောက်ပွဲတာဝန်ရှိသူတွေလုံခြုံရေးအတွက်ကော်မရှင်ကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ပြစ်ခတ်ခံရတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေကြတာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ကတော့ရွေးကောက်ပွဲတာဝန်ရှိသူတွေလုံခြုံရေးအတွက်ဒေသခံအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ထားတယ်လို့ VOE ကပြောပါတယ
်။ရွေးကောက်ပွဲကော်မရှင်အစစ်အစင်ကတာဝန်ရှိသူတွေရဲ့ရွေးကောက်ပွဲကာလလုံးမှာသူတို့ဆောင်ရွက်ရတယ်ရှိတဲ့အတွက်တော့လုံခြုံရေးနဲ့ပတ်သက်လို့ဆောင်ရွက်ပေးဖို့တက်ဆိုင်အောင်ဖွဲ့စည်းနေတယ်ညှိနှိုင်းထားတဲ့အတွက်သူတို့အဲ့ဒါကြီးကဆိုနေပြည်တော်ကနေတက်ဆိုင်လုံခြုံရေးဆိုင်အောင်ဖွဲ့စည်းနေတော့ကိုယ်တွေ့နေမှာပါကျွန်တော်တို့လည်းညှိနှိုင်းထားပြီးသားလည်းဖြစ်ပါတယ်ဟုတ်
ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲအထွေထွေအတွင်းမှုဦးနစ်စံဦးကလည်းပြစ်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်လုံခြုံရေးတိုးမြင့်ထားတဲ့အကြောင်း VOA ကိုပြောဆိုထားပါတယ်။ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ကိုစနစ်နေ့နောက်ပိုင်းကပြစ်ခတ်မှုမှာထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။အခင်းဖြစ်တဲ့ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးစိုးထွန်းဟာ2020ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နောင်ချုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အနိုင်ရရှိထားသူလည်းဖြစ်လက်ရှိပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌလည်းဖြစ်သူဦးထွန်းထွန်းဟင်ရဲ့အကိုတော်ဆက်သူတဦးလည်းဖြစ်ပါတယ်။ကြောင်မဲဒေတာကန်ဦးတင်မောင်သိန်းကတော့ရွေးကောက်ပွဲနဲ့သက်ဆိုင်မယ်လို့သူယူဆကြောင်းပြောဆိုသွားပါတယ်
။အခုဒီခါနဲ့ရွေးကောက်ဥက္ကဋ္ဌကငါတို့ကပြုံးထုံးသေးပါများထုတ်တာပေါ့နော်။ဒါကတော့သူရဲ့ပင်မလည်းကောင်ကြပါဘူး။သူဒီစီဝိုင်းလုံငန်းနဲ့ပတ်သက်လို့ထိတ်တဲ့ကြတယ်လို့တကူမှမရှိဘူး။လေဒါကြောင့်မို့လဲဒီကံတော်များများနဲ့လူညွန်းတောင်းရှိတုံးတက်ကြတာလေစီးပွားရေးနဲ့တော့ဘတ်တက်ဘူးလို့တုံးတက်ကြတာပေါ့လေအဲ့တော့အခုလည်းပဲကျွန်တော်တို့တရင်ရတော့ဒီကောက်ပွဲဗာကောက်ွက်တာလေရှိလာတာပေါ့နော်အဲဒီကလည်းတော့ဘာကလည်းကောက်ွက်လာဖြစ်လာတယ်ပြလာတော့ပြန်စီပြန်လဲစီစစ်ပါဆိုပြန်လဲစီစစ်တာလေလုပ်တယ်ကြတယ်ပေါ့နော်ဟုတ်အဲ့တော့လူအများတုံးတက်နေတာကတော့ဒီခရက်လူယူစားတယ်ပေါ့မိုင်းတုံမိုင်းစားမိုင်းချက်ပဲအဲ့ဒီမှာလည်းပဲမြင်းပွားမှုတွေနဲ့အများကြီးဖြစ်နေတယ်ပုတ်တန်နေတယ်လို့ကျွန်တော်ကြားရတယ်။မြေပြင်ပေါ့နော်မြေပြင်ပေါ်လာဟာလာတော့မဟုတ်ဘူးပေါ့။ကျွန်တော်ချုံကုန်ပြီးတော့ကြည့်မယ်ဆိုရင်တော့အဲ့လိုကြီးဖြစ်တာတော့ရှိတယ်ပေါ့နော်
။လက်နက်ကင်အဖွဲ့တွေလှုပ်ရှားလေးရှိတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြောင်မဲမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ချုံဝင်းကတော့ရွေးကောက်ပွဲမဲရလက်တွေနဲ့ဆက်နွယ်မှုရှိမရှိဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့ပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့အရှင်းပြတယ်ကျွန်တော်တို့ပါတီကတော့မဆိုင်ဘူးပေါ့နော်။ဟိုဆိုလိုချင်တာကဒီမဲအငင်းပွားမှုကိစ္စကတော့ဒါကမဲအငင်းပွားမှုကိစ္စဖြစ်တာပဲလေနော်။ဟိုပြစ်ခတ်မှုကိစ္စကလည်းကျွန်တော်တို့ဒါကတော့ဘယ်အဖွဲ့ကပြစ်တာလဲဆိုတာကိုယ်လည်းမသိဘူးလေနော်။ထုံးဆိုင်ရတော့ဟိုနိုင်နေရှုံးတယ်ဆိုလို့ရှိရင်တော့ဟိုဒါကရွေးကောက်ပွဲနဲ့ဆိုင်တယ်ဗာညာတော့ပြောကြမှာပဲလေ။ဒါပေမဲ့ကျွန်တော်တို့ကတော့ဒါမှချက်မပြူလိုပါအောင်နော်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့အနာရ NLD ပါတီကမဲအများစုအနိုင်ရကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပေမဲ့အတိုက်ခံတဲ့တိုင်းရင်းသားနိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲရလဒ်တွေကိုကန့်ကွက်မှုတွေရှိနေတာပါကော်မရှင်ကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်း920နဲ့အများဆုံးအနိုင်ရခဲ့ပြီးပြည်ခိုင်ဖြိုးပါတီက82ဦးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦးရခိုင်မျိုးသားပါတီက15ဦးအနိုင်ရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပ
ါ။ကျွန်မဆုမမရှင်။တန်ကျက်တွေကနိုင်ငံတော်အကြီးညိုပြတ်စေတဲ့ဆိုပြီးစစ်တပ်ကနေတရားစွဲလို့ထောင်နှစ်ရှည်ကြာခံနေရတဲ့ဒေါင်းတို့မျိုးဆက်စီခွားပြေစာတွေဝိုင်းပေးပို့ကြဖို့နဲ့ နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်စီကိုဒေါင်းနှုတ်မျိုးဆက်အပါဝင်နိုင်ငံရေးကျင်းသားတွေအများဆုံးပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့နဲ့အတူနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုကြတဲ့သတင်းတင်ဆက်ပေးစီမှာတယ်ပြီးခဲ့တဲ့2019ခုနှစ်ဧပြီလတကြံကာလတွင်မှဆန်းဆန်းမတင်မဲနဲ့တန်ကြပ်ဆက်ဆူခဲ့ကြတဲ့ဒေါင်းနှုတ်မျိုးဆက်ရဲ့တန်ကြပ်တွေနဲ့တက်မတော်ကိုထိခိုက်စေတဲ့အတုံးနှုံးတွေနဲ့နိုင်ငံတော်အကြီးအကျယ်ပြက်စီအောင်လုပ်တယ်ဆိုတဲ့ဆွဲချက်နဲ့စစ်တပ်ဘက်ကနေဒေါင်းနှုတ်မျိုးဆက်တန်ကြပ်အဖွဲ့ခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။နှိရှေထောင်နဲ့ချခံခဲ့ရတဲ့ဒေါင်းနှုတ်မျိုးဆက်တန်ကြပ်အဖွဲ့ကကိုစရာလွင်ကိုပိုင်ဖြိုးမင်းနဲ့ကိုပိုင်ရဲသူတို့၃ဦးအတွက်ခွားပြေစာတွေပေးပို့ကြဖို့ပြင်ဆင်နေကြတဲ့အကြောင်းတန်ကြပ်ထိုးလို့ထောင်ချခဲ့ရသူတဦးလည်းဖြစ်တဲ့ဒေါင်းနှုတ်မျိုးဆက်အဖွဲ့ဝင်မတ်စုရတနာမြင့်ကပြောပြပါဗျ။
ပိုင်ချုံးမင်းက6နှစ်ခွဲမှာကိုဇေယျလွင်နဲ့ကိုပိုင်ရဲ့သူက6နှစ်စီပေါ့။လေးလပိုင်းဆိုရင်2နှစ်ပြည့်ပြီပေါ့။ဟုတ်ဒီကိုဗစ်ဖြစ်တဲ့နောက်ပိုင်းမှာမိသားစုကစာထောင်ဝယ်စာတွေ့ရတာအရန်ခတ်သွားရယ်ပေါ့နော်။အဲ့ညီမတို့ဒီသူတို့နဲ့အဆက်အသွယ်တော်တော်ပြတ်သွားရယ်ပေါ့နော်။ဆိုတော့အဲ့ဒါနဲ့သူတို့အပေးစကားပြောချင်တယ်ပေါ့နော်။ဘယ်လိုပုံစံမျိုးပြောကြမလဲဆိုတော့ညီမတို့ဒေါင်းနှုတ်မျိုးဆက် page ကိုစာတိုက်ရိုက်ပို့ပြီးတော့ပေးပို့လို့ရတယ်။ညီမတို့ကတော့တက်နိုင်တယ်လို့ကြိုးစားကြည့်မယ်ထောင်ပေးဖို့အတွက်။ဟောလက်မခံဘူးပါညာဆိုလို့ရှိရင်လည်းဒါသူတို့အမှတ်တရပြန်သူတို့မိသားစုတွေဒီကိုညီမတို့ကတစင်အပ်ပေးမယ်ပေါ့
။ဒေါင်းနှုတ်မျိုးဆက်အပါအဝင်မြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေချွင်းချက်မရှိအများဆုံးလွှတ်ပေးဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ရဲ့ Right for Rights ဆိုတဲ့ campaign နဲ့စာရေးသားတောင်းဆိုလှုပ်ရှားနေကြပါတယ်လို့လည်းမတ်စုရတနာမြင့်ကပြောပြပါတယ
်ဒီ Amnesty International ကနေပြီးတော့လည်းဒီဒေါင်းနှုတ်မျိုးဆက်ကပြန်တဲ့အဖွဲ့ဝင်၃ယောက်ကိုလွတ်မြောက်ဖို့အတွက်လည်းသူတို့ Worldwide campaign နဲ့သူတို့လုပ်နေကြပြီပေါ့ပိုင်ရှုမင်းကိုကာရိုက်တာရေးပြီးတော့မှသူတို့က Right for Rights ပေါ့နော်ဒီအခွင့်အရေးအတွက်စာရေးရဆိုတဲ့ကောင်းစဉ်မျိုးနဲ့သူတို့ကနိုင်ငံတော်အတိုင်းမိခင်ပုဂ္ဂိုလ်ကိုလိမ့်မှုပြီးတော့မှစာရေးကံပိန်ပေါ့နော်
မြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အရက်သားအစိုးရလက်ထက်နိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အခြေအနေနဲ့အမျိုးသားပြန်လည်တင်မြှောက်ရေးအတွက်နိုင်ငံရေးကျင်းသားတွေချွင်းချက်မရှိပြန်လွှတ်ပေးပါလို့လည်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသေး AAPBB ရဲ့တွဲဖက်တွေ့မှုကိုဗိုလ်ကြီးကတိုက်တွန်းပါတယ
်။အရင်ကလည်းတောင်ဆန်းစုကြည်ပြောခဲ့ကူတာရှိပါတယ်။နိုင်ငံရေးအကျဉ်းသားတယောက်ရှိနေရင်တော့မအများကြီးပါလို့သူကိုယ်တိုင်ပြောခဲ့တာရှိပါတယ်။အဲ့ဒီစကားကိုသူတကယ်မှတ်မိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲ့တော့ကျွန်တော်ဒီနိုင်ငံရေးကျင်းသားတွေကိုချွင်းချက်မရှိအများဆုံးထုတ်ပေးတဲ့လက်ရှိနိုင်ငံရေးကျင်းသားတွေအနေနဲ့ထောင်ချပြီးသားက36ယောက်ရှိတယ်။နောက်ထောင်ထဲကနေပြီးတော့အမှုရင်ဆိုင်နေတာ193ယောက်ရှိတယ်။နောက်ဒီအမတ်ကန်ရပြီးတော့အပြင်ကနေပြီးတော့အမှုရင်ဆိုင်နေတာ355ယောက်ပေါ့။စုစုပေါင်း584ယောက်ရှိပါတယ်။တချို့ထောင်တွေမှာအချုပ်တွေမှာတော့ကိုဗစ်ဖြစ်နေတာတွေရှိတယ်။နောက်ထောင်တွေအသီးသီးမှာလည်းလူဦးရေကလူရတဲ့ပို့ပြီးတော့များနေတဲ့အတွက်ကျင်းသားတွေကထောင်ထဲမှာအိတ်ဆေးရနေရအစားပေါ့နော်ကျင်းသားတွေရဲ့ဒီကျန်းမာရေးအတွက်ကိုလည်းကျွန်တော်တို့ပို့ပြီးဆိုးရိမ်တာတွေရှိပါတယ
်အခုလက်ရှိ2020ရွေးကောက်ပွဲမှာလည်းအာဏာရပါတီ NLD ဘက်ကနိုင်ငံကိုဆက်အုပ်ချုပ်သွားမယ်အနေအထားရှိနေတဲ့အပေါ်လွတ်လပ်စွာပြောဆိုခွင့်လှုပ်ရှားခွင့်ဒီမိုကရေစီရဲ့အခြေခံစံနှုန်းတွေကိုဖော်ဆောင်ပေးဖို့နဲ့နိုင်ငံရေးကျင်းသားတွေအမြဲဆုံးလှုပ်ပေးပါလို့နိုင်ငံရေးကျင်းသားလူမျိုးရေးလှုပ်ရှားသူတွေနဲ့လူခွေလှုပ်ရှားသူတွေဘက်က NLD အစိုးရကိုတိုက်တွန်းနှိုးဆော်နေခြင်းလည်းဖြစ်ပါတယ်ရှင်ကျွန်မဆုမမ
ကိုဗစ်ကရောဂါကာလကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းရောဂါကူးစက်မှုတွေမြင့်တက်လာနိုင်တဲ့အနေနဲ့သတိပေးနေကြမှာပဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဝန်ထမ်းတချို့ရောဂါကူးစက်ခံရတဲ့အကြောင်းပြပြပါမယ်ကျွန်တော်ထောက်ခံပါမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရုံးမှတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတူမှရောဂါပိုးကူးစက်ကြောင့်စနေနေ့ကပဲအတည်ပြုခဲ့ပြီးနောက်ကျန်ဝန်ထမ်းတွေကိုစစ်ဆေးရမှာကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိကလွှဲပြီးကျန်ဝန်ထမ်းတွေမှာဝန်ထမ်းအများပြားကူးစက်နေတာတွေ့ရှိခဲ့ရတာဖြစ်ပါတယ်ကူးစက်ခံသူတွေကိုတော့ဆေးရုံနဲ့ကုသပေးထားကြအောင်လဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှင်ဝင်းကဖေးဝေကိုပြောပါတယ
်ကျွန်တော်နဲ့ဦးစီးရာရှိပဲလွတ်တယ်ဆရာကအကုန်လုံးပုတ်တဲ့ဖြစ်ပြီးတော့ဒုက္ကမဆေးဝီရောက်သွားပြီအားလုံးပေါင်းဟောပေါ့မနေ့ကတူဒီနေ့ဒီနေ့6ရက်မနေ့ကတရား9ရက်ဟောရွေးကောက်ပွဲပြီးနောက်တည့်ရက်ဟိုကိုနိုမာလာကိုင်းနဲ့မှာကိုယ်တော်လောင်းနေရတဲ့လဲစင်းကြီးတွတ်တယ်ဒါခိုင်လုံးတွေတွေ့တဲ့ခံလုံးပဲတွေပေါ်မှာခြေခံပြီးတွေ့တဲ့ခါကျတော့ကျွန်တော်တို့ကစိတ်စိတ်ပြီးကူညီခေါ်ရတယ်။တိုင်းစိတ်စိတ်ရောဝန်ထမ်းလေးယောက်ပြီးတယ်။အဲဝန်ထမ်းလေးယောက်ကတယောက်က73ရင်းနေမှာဖျားတယ်ပေါ့ပြီးတဲ့နေမှာအားလုံးပြင်ညာပြီးတဲ့73ရင်းနေမှာဖျားတယ်။သူကဖျားပြီးနောက်တစ်နေ့စိတ်ဖြစ်တော့သူက4ရင်းနေမှာသူက positive ဖြစ်တယ်။အဲအပြီးတော့တိုင်းရုံကိုခြေချမ်းတယ်ဒါပေမဲ့လည်းအဲသေးသေးရုံနဲ့ကွန်ပျူတာရုံကကိုစာရွက်ချင်ချလုပ်တဲ့စီးမလေးကမနေ့ကကျွန်တော်ရုံကစီးမပြီးတော့စဖြစ်တယ်။ဒ ီနေ့မတဲကားလို့တရုံလုံးဆက်လိုက်တဲ့ခိုင်ကြတော့အဲ6ရောက်ဝန်ထမ်း6ရောက်တာဖြစ်တာ
လက်ရှိအချိန်မှာတော့ကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိတို့ကတော့နေမှာပဲတည်တံ့စောင့်ကြည့်ခံထားပြီးပိုးကူးဆက်ခံသူကော်မရှင်ဝန်ထမ်းတွေမှလည်းစိုးရိမ်စရာမရှိဘူးလို့ပြောပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတာဝန်ထမ်းဆောင်ခဲ့တဲ့ဆီယာမနှစ်ဦးနဲ့ရဲကြီးကော်မရှင်တို့မှလည်းယောဂါပိုးတွေ့ရှိခဲ့ပါသေးတယ်မန္တလေးမှာတော့အခုရက်ပိုင်းပိုးကူးဆက်သူရေအတွက်များပြားလာပြီးမဲ့နိုင်နှင်းအောင်ဆောင်ရွက်နိုင်နေရလို့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနကဦးစီးမှုဒေါက်တာတန်းနှက်မြင့်ကပြောပါတယ်
ကျမတို့ရဲ့အကြီးကအဖြစ်ပြဿနာလေးနည်းနည်းရှိနေတာကတော့မန်းလေးတောင်းတောင်းငားနေနေပါရှင်။ငားပြင်းတွေဟာတစ်ကလူကြီးထူထမ်းမှုတအားများပါလေ။လူကြီးထူထမ်းမှုများတဲ့အခါမှာကြောင်းနဲ့တရနီးစပ်မှုရှိတယ်။ဒီယောဂါကလည်းကြောင်းနဲ့တရနီးစပ်မှုရှိတယ်။အသက်ရှူလမ်းကြောင်းကကုရာကြောင်းကိုရှောက်မှုမျိုးများတယ်။အဲ့တော့အမှုမှန်ပါတယ်ဒီကဒီရဲ့ပန်းအထူးတော့ဒီရဲ့ပန်းမျိုးဆိုဆက်လာပိုင်းနဲ့ဒီဆက်ကလာပိုင်းမှာကျမတို့ case တွေများလာပါလိမ့်ရှင်။အစိမ့်ညီမလာပြတော့လူနာများရဲ့အရေးအတွက်တွေများလာပါလိမ့်။အဲ့ဒီအရေးအတွက်ပေါ်မှာမူတည်ပြီးတဲ့အခါမှာကျမတို့ကနေပြီးတော့ခုနကပေါ်စတဲ့နဲ့ချူချူလူနာတွေကိုချူတာအဲ့ဒီချူချူပြန်ပြီးစစ်တဲ့အချိန်မှာအဲ့ဒီချူလေးကလည်း positive ထွက်မှုလေးတွေများလာပါတယ်ဒီရဲ့ဘိုင်းလဲဆိုလို့ရှိရင်ကျွန်တော်တို့80 90အဲ့ဒါလောက်အထိကိုနေ့စဉ်နေပါထွက်ပေါ်လာတဲ့အချိန်မှာအခုတစ်ချီတော့99နဲ့ကျွန်တော်တို့ဆောင်နေနေပါ
မန္တလေးတိုင်းမှာတော့ကယောဂါကာကွယ်ထင်းချုပ်ရေးဆိုင်ရာတာမြင့်ကန့်သက်ချက်တွေကိုနိုဝင်ဘာလကုန်ပြီးတက်တန်းတူတာပြီးနိုဝင်ဘာ15ရက်နေ့ထိကူးစက်သူအရေအတွက်3000ကျော်ရှိကာတည်ဆုံးသူ18ဦးထိရှိပါတယ်ခင်ဗျာကျွန်တော်ထောက်အောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ပါဝင်မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေသူတွေဒီကနေ့ကစပြီးဒဏ်ကျေးငွေပေးဆောင်ပြီးတရားဝင်အလုပ်လုပ်ခွင့်ရှောက်ထားနိုင်ပြီဖြစ်တဲ့အကြောင်းတင်ပြပါမယ်ကျမမတ်အေးမှာပါကိုဗစ်ကပ်ဘေးဒဏ်ကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေသူတွေထိသေးရေးစခန်းတွေကနေလွတ်ရက်စီပြီးပြန်လွတ်လာပြီးအမိမဲစည်းရင်းမှာမပါဝင်သူတွေကိုတော့အလုပ်ရှင်တွေကတရားဝင်ငှားရမ်းခိုင်းစေခွင့်ပြုလိုက်တာပါဒါပေမဲ့လည်းအလုပ်လုပ်ခွင့်ရဖို့ဒဏ်ကျေးအပါဝင်မလေးရှားရင်းကွင်းငွေ 2,000 လောက်ပေးရမှာဖြစ်ကြောင်းမလေးရှားနိုင်ငံအခြေဆိုင်အလုပ်ကံရရှိရေးအကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကပြောပြပါတယ်
။ဒီနေ့ကစရှောက်လို့ရပြီကွာသူတို့ဖွင့်ပေးလာတယ်။ဒီနေ့ကလည်းစရှောက်လို့ရ။သူကရှောက်ပြီးလို့ရှိရင်ဒီဘက်ကဥစားဖွင့်ပေးရပြီဆိုလို့ရှိရင်ဒီအလုပ်သမားနဲ့အလုပ်သမားရဲ့ကိုယ်ရည်ရာဇဝင်နဲ့ဒီအလုပ်ရှင်နဲ့အကုန်လုံးကိုသူကခေါ်ပြီးအင်တာဗျူးပါတယ်။အင်တာဗျူးလုပ်ပြီးမှသူတို့အားမှာကျွန်တော်တို့အခုလောလောဆယ်ဒီဘက်ဒီအလုပ်သမားတစ်ယောက်အတွက်ကို deposit 500ပေးရမယ်။ပြန်ကြီးငွေကပုံပေါင်းပေါ့တန်ငွေပုံပေါင်း6500ပါရပါမိတ်ကြီးတွေကပေါ့လေပြီးကြီးတို့ကတော့အရင်ပုံစံတိုင်းပဲလေအရင်ပုံစံတိုင်းပဲစီသာကြီးပါညာဒါတွေကတော့အရင်ဆိုင်မဲ့သွားမှာစပ်ကုန်ကြစိတ်ကတို့တစ်သေးသေးလက်ထက်မှာပဲကိုပိုင်လုတ်ပြီးကိုပိုင်တစ်သေးသေးပေါ့လုတ်ပြီးရကျတို့ block ချအောင်လဲဆိုတော့တို့လေပြီးကြီးနဲ့အခုလက်ရှိပို့လာတာပါလဲဆိုတော့ဒဏ်ငွေနဲ့ဟုတ်တယ်ပို့လာတယ်လေ deposit ပို့လာတယ်လို့ဒီမားတွေတက်တာသေးသေးကစာဝန်ယူတယ်ကိုပိုင်တစ်သေးသေးနဲ့လုတ်ပြဆိုတော့စာဝန်ယူတယ်ဆိုတော့ပြဿနာမရှိပါဘူးမိတ်ကြီးတွေကတို့ပြောတာ
မလေးရှားလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံသားတွေအပါအဝင်ထိသေးသေးစခန်းတွေမှာရှိတဲ့ခံမှန်းကြီးနိုင်ငံသားသား2000လောက်တဲကငှားရမ်းခေါ်ယူနိုင်ကြောင်းကိုလည်းခွင့်ပြုထားပါတယ်အလုသမားတွေအနေနဲ့တရားဝင်လုံလုံခွင့်ရဖို့ကိုဗစ်ကပ်ရောဂါအပါအဝင်ကျန်းမာရေးအတွက်စစ်ဆေးခံရမှာဖြစ်တယ်လို့တက်ဆိုင်ရာတန်ယုံတွေထံကနေနိုင်ငံသားအဖြစ်အတည်ပြုချက်တွေရယူရမှာလည်းဖြစ်ပါတယ်အလုကံရဖို့ကြိုးပမ်းကြတဲ့အလုသမားတွေအနေနဲ့အလုရှင်နဲ့ဓာတ်ရိုက်ဆက်သွယ်ဖို့အခက်အခဲရှိနိုင်တယ်လို့မတမာမှုတွေကြုံရနိုင်တာကြောင့်သတိထားဖို့လိုတယ်လို့လည်းအလုကံရရှိရေးအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပြပါတယ်
ဒီတကယ်ကိုယ်ပိုင်တကယ်မဟုတ်ဘဲနဲ့တကယ်အငှားတွေကုမ္ပဏီအငှားတွေအဲ့ဒါတွေကပြဿနာရှိတာပေါ့အဲ့ဒါတွေကရှင်းနေနေများမဲ့တော်ရှိအရင်တော့အခုဒီမှာတော့အဲ့ဒီပါမစ်တစ်ခုကိုဒီမှာပေါက်ဈေးကိုအပြင်ပေါက်ဈေးက9,500ဆိုအဲခုနပြောတဲ့ဂျန်ဈေးတွေခုနကတော့ဒီပေါ်စစ်တွေဖြတ်ပေါင်းလိုက်မှဆိုရင်ဒီနေ့ပိုသွားမဲ့တော်ရှိတာပေါ့တချို့ကမှန်ကန်တဲ့ agent တွေဆိုတော့သူတို့ကကုမ္ပဏီတွေစုထားတာရှိတယ်ဒီလုပ်ငန်းကုမ္ပဏီတွေစုထားပြီးတော့အဲ့ဒီ agent ကအဲ့လိုမှန်ကန်တဲ့ agent တွေလည်းရှိတယ်ကျွန်တော်ရှင်းမှာတော့အဲ့ဒါရှိတယ်အဲ့တချို့မမှန်ကန်တဲ့ agent တွေကခုနပြောတဲ့ဥဒါတော့သူတို့အဝင်ပြလိုက်တယ်နောက်ပိုင်းကျရင်အဲ့ဒီကုမ္ပဏီကိုဖွင့်ပြလိုက်တယ်လက်တမှုပြလိုက်တယ်အလုပ်တွေပြီးသွားလို့ရှိရင်ရပ်လိုက်တယ်ရပ်လိုက်တော့အခုမဆောင်တော့ဘူးလေအဲ့ဒီလိုဟာမျိုးတွေရှိတာအဲ့ဒီလိုဟာမျိုးတွေရှိတာ blacklist ဖြစ်တယ်အဲ့ဒါလေးပေါ့အခုကကျွန်တော်တို့ရှိမှာရှိတာကတော့ဘယ်လိုပြောမလဲမှန်ကန်တယ်ပေါ့နော်သူကကုမ္ပဏီ50ခုလောက်ကိုစုထားတယ်အဲ့ဒီလူနဲ့ပဲသူလက်ပတ်နေတယ်ဒီပြင်အောင်ဆက်မလုပ်ဘူးဒီ calling ဆိုလည်းအဲ့ဒီပြရပဲအဲ့ဒီသူတို့ရတဲ့လုပ်သမားတွေရပဲသူတို့ဆက်ရုံလုပ်ရုံရပဲဒီကုတ္တဆိုတာရှိတယ်လေသူတို့ဒါဆက်ရုံလုပ်ရုံပြောင်းလို့မပနေရောက်တရားဆို150အဲအဲ့ဒီခြေရနဲ့ပဲသူတို့လုတ်ပြီးသွားအခုကျွန်တော်တို့ဒီမှာအခုအပြင်မှာလုတ်နေတဲ့လူကိုကျွန်တော်တွေ့ရတာအများကြီးပါတော်တော်များများဒုက္ခရောက်ကြတာတွေရှိတယ်လေ
မလေးရှားနိုင်ငံမှာခက်မှန်းကြီးမြန်မာနိုင်ငံသား5သိန်းခွဲလောက်ရှိနေပြီးကိုဗစ်ကပ်ရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကံအခက်အခဲတွေကြောင့် ကိုကိုကိုအဆုံးစီရင်ခဲ့သူတချို့ရှိခဲ့တယ်လို့တရားဝင်ကတရားမဝင်မှာနေရပြန်ဖို့စူးစမ်းကြသူတွေလည်းရှိပါတယ်အခက်အခဲတွေကြားနေရပြန်ဖို့မြန်မာတန်ရုံကိုစရင်ပေးသွင်းထားသူတောင်းကြောက်လို့ရှိနေပြီးမကြသေးခင်ကဆလို့ထိမ့်သိရေးစခန်းကလူတချို့ကိုတော့ပြန်ဖို့ပေးခဲ့တာတွေလည်းရှိပါတယ်ရှင်ကျမမအေးမှာသတင်းပေးပို့နေတာပါ
VOA American တိုင်း ရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေ ကို American ပြည်ထောင်စု Washington DC မြို့တော်က နေ ထုတ်လွှင့်ပေးနေ ပါတယ် American ပြည်ထောင်စု မှာ COVID-19 ယောဂါ ကူးစက် ပြန့်ပွားမှု အရေးပေါ် အခြေအနေ ကြောင့် VOA Radio နဲ့ ရုပ်သံ အစီအစဉ်တွေ ကို ယာယီ ပုံစံ ပြောင်း ထုတ်လွှင့်ပေးနေ ပါတယ် Radio အစီအစဉ် တွေ ကို မနက် 6:00 နာရီ က နေ 9:00 နာရီ အထိ နဲ့ ည 9:00 နာရီ က နေ 10:00 နာရီ အထိ အချိန် တွေ မှာ ပဲ ထုတ်လွှင့်ပေးနေ ပါတယ် ရုပ်မြင်သံကြား အစီအစဉ်တွေ ကို တော့ နေ့စဉ် ည 9:00 နာရီ က နေ 9:00 နာရီ ခွဲ အထိ ပုံမှန် set ပြီး ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
သောရရှင်များရှင် ကျမတင်ကီထိုက်ပါ အပတ်စဉ်စီးပွားရေးအစီအစဉ်ကို တင်ပြပါမယ် COVID-19 အလွန်ကာလမှာ အခင်းအကျင်းပြောင်းသွားမယ် စီးပွားရေးအတွက် နိုင်ငံတွင်အနေနဲ့လုပ်ငန်းသစ်တွေ၊ကဏ္ဍသစ်တွေပြောင်းရွှေ့ပြင်ဆင်ဖို့လိုအပ်ပြီးလို့ကမ္ဘာ့ပိုင်ဥက္ကဋ္ဌကအရှေ့အာရှထိပ်သီးညီလာခံမှသတိပေးပါတယ်။မြန်မာနိုင်ငံတွင်မှလည်း COVID-19ကာလတွင်စီးပွားရေးလုပ်ငန်းတွေရပ်တည်ရေးအတွက်ပုံစံသစ်လုပ်ငန်းနယ်ပယ်သစ်တွေကိုပြောင်းလဲလာနေကြပါပြီ။ဒီအကြောင်းဒီသတင်းပတ်မှာစုစည်းတင်ပြပေးပါမယ်ရှင်။
Countries will need to prepare for a different economy post-COVID by allowing capital.
ကိုဗစ်အလွန်စီးပွားရေးအခင်းအကျင်းသစ်အတွက်ပြင်ဆင်ထားဖို့လိုအပ်မယ်လို့အရှိအာရှထိပ်သီးညီလာခံမှသူကမှတ်ချက်ပေးခဲ့တာပါ။
COVID-19ကနေဦးကာလမှာကတည်းကမြန်မာနိုင်ငံတွင်စီးပွားရေးသမားတွေလုပ်ငန်းရပ်တည်ရေးအတွက်လမ်းကြောင်းအမျိုးမျိုးပြောင်းလဲလာသူတွေရှိနေသလိုပဲလမ်းပြောင်းနေသူတွေအတွက်တော့အစိုးရဘက်ကအကြံပြုပြင်ဆင်တာမျိုးလုပ်ဖို့လိုအပ်တယ်လို့ဒေါက်တာတင့်တင့်လွင်ကတိုက်တွန်းပါတယ်။စီးပွားရေးလောကမှာအကြံအရေးကျင်လည်နေတဲ့လူတွေအနေနဲ့ချက်ချင်းပါဖို့ပြုပြင်ပြောင်းလဲရမယ်ဆိုတာသိတယ်လို့ဟိုဒီစီးပွားရေ ော်အဲ့လိုချက်ချင်းမသိတဲ့အတွက်ကိုတော့ဒီနိုင်ငံတော်အစိုးရနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေအားလုံးပူးပေါင်းပြီးတော့ဘယ်ဟာဒီဘယ်နိုင်ငံမှာဘာ potential ရှိရဆိုတာကိုတော့ဒီ guideline ချပေးဖို့လိုတာပေါ့နော
်ဒေါက်တင်တင်လွင်ဟာတင်တင်မြန်မာလုပ်ငန်းစုရဲ့အကြီးအကဲပါဟိုတယ်ခီးသွားလုပ်ငန်းကအစစိုက်ပျိုးရေးလုပ်ငန်းအထိလုပ်ငန်းပေါင်းစုံလုပ်နေတာမှာကိုဗစ်အလွန်မြန်မာနိုင်ငံတွင်းစီးပွားရေးအခွင့်အလမ်းသစ်အဖြစ်သူစပြီးလုပ်နေတဲ့လုပ်ငန်းလည်းရှိနေပါပြီ
။ဥမာကျမတို့မြို့ကြီးတို့ခန်းကျင်ကြီးတို့လိုမျိုးကျမတို့ဒီလိုကုမ္ပဏီကိုဝယ်ယူပြီးတော့မြန်မာပြည်မှာပြန်ပြီးတော့အာ chili paste တို့ chili sauce တို့ chili powder တို့ထုတ်တဲ့လုပ်ငန်းမျိုးကိုကျမပြောင်းလဲပြီးတော့လုပ်ဆောင်နေတယ်
။အဓိကကုန်ချမ်းရောင်းပြီးကုန်ကြောသွင်းတဲ့မြန်မာနိုင်ငံမှာစားတောက်ကုန်ကြောထုတ်တဲ့လုပ်ငန်းကိုတပိုင်းတနိုင်ငံစလို့အသေးစားအလတ်စားဆက်မှုလုပ်ငန်းတွေအထိအလုပ်ဖြစ်လာပြီလို့သူကပြောပါတယ်။ COVID-19 ကာလအတွင်းမှာပဲအသင့်စားစားတောက်ကုန်ထုတ်လုပ်ငန်းတွေတည်တည်တသာတိုးလာသလိုကျန်းမာရေးနဲ့ညီညွတ်တဲ့ organic စားတောက်ကုန်တွေဆိုတာလည်းရည်ပန်းစားလာပါတယ်။online ပေါ်ကဈေးကွက်ထိုးဖောက်ရောင်းချမှုနဲ့အိမ်တိုင်ရာရောက်ဝန်ဆောင်မှုကလည်းကိုဗစ်ကာလအတွင်းမှာပိုပြီးတော့တွင်ကျယ်လာပါတယ်။ကိုဗစ်အလွန်မှာနောက်ထပ်အလုပ်ဖြစ်နိုင်တဲ့တိုးချဲ့တဲ့လုပ်ငန်းတွေကတော့ကုန်းချောင်းရေချောင်းကုန်စည်သေးယူပို့ဆောင်ရေးကွန်ရက်နောက်စားရိုက်ကနေတဆင့်ပစ္စည်းပို့တာငွေလွှဲတာတွေမှာမြန်မြန်ဆန်ဆန်ဖြစ်စေဖို့စားရိုက်စနစ်ကိုအစိုးရဘက်ကပြုပြင်ပြောင်းလဲဖို့နောက်ငွေပေးချေရေးစနစ်ကဈေးသက်သာကောင်းမွန်ရေးဆူရဘက်ကလှုပ်ဆောင်နိုင်တဲ့အချက်တွေပါလို့လဲဒေါက်တင်တင်လွင်ကထောက်ပြပါတယ်။ကိုဗစ်ကာလအသေးစားအလတ်စားလုပ်ငန်းတွေအတွက်အစိုးရရဲ့ချင်းငွေအစီအစဉ်ပြုပြင်ပြောင်းလဲဖို့ကလည်းနံပါတ်1အရေးကြီးတဲ့အချက်လို့ဒေါက်တင်တင်လွင်ကရှုမြင်ပါတယ်
။ဒီကိုဗစ်ချင်းငွေနဲ့ပတ်သက်ပြီးတော့အစိုးရအနေပြီးတော့အဲဒါကိုဗစ်လုံးအနေနဲ့အားလုံးကိုချပေးကြတယ်။ဒီလိုချပေးကြတဲ့အခါမှာဒီသူ့ရဲ့စီးပင်းစည်းကမ်းတွေမှာဆိုလို့ရှိရင်ဒါကုမ္ပဏီရဲ့တက်တန်းနှစ်နှစ်ရှိမှပေါ့နော်။ လျှောက်ထားလို့ရတဲ့အချက်လက်တွေအချို့တွေအချို့ချင်းွေတွေမှာလည်းပါဝင်နေတာပေါ့နော်အဲ့လိုမျိုးအချို့တွေမှာပါဝင်နေတဲ့အခါမှာဒါရခင်ကလှုပ်ဆောင်ခဲ့တဲ့ကုမ္ပဏီတွေနဲ့ထိခိုက်တာမဟုတ်ပေမဲ့ခုနကျမတို့ပြောသလိုလေဒီဝန်ထမ်းတွေပဲဖြစ်စီစပြီးတော့ကုမ္ပဏီမရှိဘဲနဲ့ဒါကုန်ထုတ်လုပ်မှုလုပ်ငန်းတွေလုပ်နေတဲ့လူတွေရောအလုံးပေါ်ဒီတိုင်းပြည်မှာရှိတဲ့ရှိသမျှလူတွေအကုန်လုံးထိခိုက်မှုတွေဖြစ်တာအတွက်ဒီလိုမျိုးအသေးစား small business လေးတွေ micro business လေးတွေဆိုစပေါ်လာတယ်ဒါလပိုင်းလောက်လေးပဲသူတို့ရဲ့တက်တန်းအရှိတဲ့အခါမှာဆိုလို့ရှိရင်သူတို့က covid ကြောင့်ချင်းမွေမရဘူးဆိုလို့ရှိရင်သူတို့အနေနဲ့ရှေ့ကိုပြေးဖို့အတွက်သူတို့ဒီအင်အားအရင်းကြီးစိုက်ထုတ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးပေါ့နော်အဲ့ကြတော့မိမိရဲ့ပစ္စည်းတွေမိမိပိုင်ဆိုင်တဲ့ပစ္စည်းတွေရောင်းချဖို့အချိန်မှလည်းဝယ်တဲ့လူနဲ့ရောင်းတဲ့လူညာဆိုလို့ရှိရင်ရောင်းတဲ့လူကများနေပြီဝယ်တဲ့လူကငဲနေတဲ့အချိန်ဖြစ်တဲ့အတွက်ဒီလိုမျိုးမိမိပိုင်တဲ့ပစ္စည်းတွေရောင်းချပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုတာလည်းအချိန်မှသိမဖြစ်ဘူးနော်အဲကြတော့ဒီလို startup လုပ်ငန်းလေးတွေကကုမ္ပဏီ license တွေကတက်တန်းမှုတွေဖြစ်စေတက်တန်းခြင်းတွေဖြစ်စေ covid အချိန်မှအခက်အခဲဖြစ်တဲ့အတွက်သူတို့ကကုမ္ပဏီပေးတဲ့လူတွေဒီကျွန်မအနေနဲ့ထင်တယ်
သူရဲ့အဓိကလုပ်ငန်းတွေဖြစ်တဲ့ hotel ခီးသွားလုပ်ငန်းနောက်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ရန်ကုန် water bus လိုမျိုးဝန်ဆောင်မှုတွေကကိုဗစ်ကာလမှာအတော်လေးအထိနာတဲ့အထက်မှာပါတဲ့လုပ်ငန်းတွေပါဆိုတော့ဒီလုပ်ငန်းတွေကနေတခြားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုပြောင်းလဲပစ်လိုက်ဖို့အထိအခြေအနေကလိုအပ်နေပါပြီလား
ဟုတ်ဆိုကျွန်တော်တို့ first wave စခဲ့ရပါတော့
ဟုတ်ကဲ့
ဒီမှာလအနေငယ်လောက်ပဲကျွန်တော်တို့တောင်းခံနိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကကုမ္ပဏီကြီး groups ကုမ္ပဏီဖြစ်တဲ့အတွက်ဒီဝန်ထမ်းတွေရဲ့ဒါစားရီ daily cash flow ရေဒီဟာတွေအားလုံးမှာဆိုလို့ရှိရင်ကျမတို့ပထမ1လ2လမှာမတိတာတော့ညာနဲ့3လ4လ5လလောက်ဆိုရင်ကျမတို့တိတ်ထောင်နဲ့ချီအသုံးပြုရတဲ့ကုမ္ပဏီတစ်ခုအနေနဲ့ကျမတို့အရန်ကိုတိတာလာတာပေါ့နော်ဟု
တ်ကဲ့
ဒီလိုတိတာလာရတဲ့ကျမတို့ဒီနေ့ဒီရန်ကုန် water bus ရဲ့အခန်းကဏ္ဍကိုရခင်ရလို့မျိုးကျမတို့ branding ကိုအာရုံမဆိုင်နိုင်တော့အခုချိန်မှာကျမတို့ကအရှုံးခံကာလရှိတဲ့အခြေအနေကိုကျမတို့ဆက်လက်ပြီးတော့ကင်ထားနိုင်တော့ဒီလိုမျိုးလူစီကားတဲ့နေရာတွေဒီကျမတို့အတွက်profitable ဖြစ်တဲ့ကြက်တီတွေကိုပဲကျမတို့ပြည့်စွဲတဲ့အစီအစဉ်ကိုကျမတို့ပြောင်းလဲပြီးလုပ်ဆောင်လိုက်တယ်
။ COVID အလွန်စီးပွားရေးအခင်းအကျင်းအတွက်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာဘာရီမြှုပ်လင့်ထားပါတယ်။ဘာရီဆောင်ရွက်ဖို့လိုအပ်မလဲဆိုတာမှာတော့လုပ်ငန်းရှင်တွေအတွက်ဘန်ဒိုးနှုတ်7300ခန့်နှုတ်ဆိုတာကများလွန်းနေတာကြောင့်အတူနှုတ်သက်သာမဲ့နိုင်ငံခြားဘန်တွေနဲ့ဆက်ဆက်လုပ်ကင်နိုင်မယ်ဆိုရင်တော့မြန်မာစီးပွားရေးမှာအပြောင်းလဲဖြစ်နိုင်တယ်လို့သူကယူဆထားပါတယ်ရှင်။
ကျမတို့နေဘဲမှာအိမ်ကြီးပေါင်းကိုယ့်ရဲ့ property တွေပေးပြီးတော့ငွေရင်းငွေကြီးကိုဒီကျမတို့လုပ်ပြီးတော့စီးပွားရှာတဲ့အခါမှာဘန်ဒို7300ခန့်လုံးပေးရတာနဲ့ကျမတို့ဒီ covid ကာလမှာဒါစီးပွားရေးအခြေချတဲ့ကာလအနေနဲ့ gap ဖြစ်စီးပွားရေးထူထောင်လို့ခိုင်မာတဲ့အချိန်နဲ့ဆက်ပြီးတော့ဘန်ကနေချင်းငွေချင်းတဲ့အချိန်နဲ့ဆိုလို့ရှိရင် gap ဖြစ်နေတဲ့အတွက်ဒီထဲမှာ pay ဆောင်ရတဲ့အတိုးနှုန်းကဆို loss ထဲမှာပါသွားတာပေါ့နော်အရှုံးထဲမှာပါသွားတယ်ဒါကလည်းကြီးမားတဲ့ risk တစ်ခုဖြစ်နေတယ
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။ COVID-19 ကရောဂါကြောင့်အတော်လေးထိခိုက်တဲ့လုပ်ငန်းတွေထဲမှာ fashion လုပ်ငန်းလည်းပါပါတယ်။ဖြစ်လာတဲ့အခြေအနေတွေမှာကိုယ့်ရဲ့လုပ်ငန်းဆက်လက်လက်ပတ်နိုင်အောင်လို့ fashion designer တွေစူးစမ်းဖန်တီးနေကြရပါတယ်။မြန်မာနိုင်ငံကနာမည်ကျော်ရုပ်ရှင်မင်းသမီးမင်းသားတွေအတွက်ဒီဇိုင်းတီထွင်ပေးသူ fashion designer သွင်းစုထွေးကလည်းအရင်တုန်းကပွဲတက်အထည်တွေကိုအဓိကချုပ်ပေးနေရကနေပေါ့ပေါ့ပါပါအသင့်ဝတ်ဆင်နိုင်တဲ့အထည်တွေဘက်ကိုပြောင်းပြီးတော့အာယုံဆိုင်ဖန်တီးဖြစ်တယ်လို့ပြောပါရယ် COVID ကြောင့်ဖြစ်လာတဲ့ new normal မှာသူ့ရဲ့ကိုယ်ပိုင် brand အမှတ်တံဆိပ်ဖြစ်တဲ့ Gmail အတွက်ပို့ပြီးတော့ဖန်တီးနိုင်တာကအစိုးရကအကောင်းဖြစ်တယ်လို့ဒီဇိုင်းနာသွင်းစုထွေးကမှတ်ယူထားပါရယ်
အရင်တော့ကတော့မတို့ဒီဇိုင်နာတွေဆိုတာဒီလိုပဲပေါ့ဟိုလာချုပ်ခိုင်းနေပွဲတွေရှိတယ်လာချုပ်ခိုင်းနေချုပ်ပေးတယ်ပေါ့ကိုယ့်ရဲ့ brand collection အနေနဲ့ထွက်တာနေတယ်မှာမြန်မာပြည်မှာလေအခုဒီလို new norm life မှာဘယ်လိုဖြစ်လဲဆိုတော့တယောက်ချင်းစီရောကိုယ့်စီလာပြီးတော့ချုပ်ဖို့အခြေအနေဆိုတာလည်းမရှိတော့သူပွဲလည်းမရှိတော့ဘူးပေါ့အဲ့တော့အခုကနေတူတူဝတ်တဲ့ဟာလေးပေါ့နေတူတူဝတ်တဲ့အင်းကြီးတွေဒါမှမဟုတ်လဲ office တို့ဒါမှမဟုတ်လဲ party တွေပါတွားတဲ့ပွဲတွေပါတွားတဲ့ဟာမဟုတ်ဘဲနဲ့အခြားအင်းကြီးတွေဝတ်တဲ့ဟာမျိုးတွေပို့ပြီးတော့လူရလည်းနည်းနည်းပို့ပြီးတော့အမတို့ introduce ရုံးခဲ့နှစ်နှစ်ထဲကလောက်ထားတော့နည်းနည်းပို့စိတ်ဝင်စားလာပေါ့အဲ့ဒီဟာပေါ်မှာလည်းကိုကပို့ပြီးတော့ဟိုလောက်လာတော့ပေါ့နော်ဘာဖြစ်လို့ဆိုအဲ့ဒီဟာကြီးကတော့ small medium large နဲ့ချုပ်လို့မယ်တယောက်ချင်းစီရဲ့အတိုင်းနေယူရတာဘာညာမရှိဘူး design ဆွဲတဲ့အခါမှာလည်းကိုရဲ့ကိုစိတ်ကြိုက်ပေါ့ဖန်တီးခွင့်တော့ရှိရပေါ့ကိုဖန်တီးထားတဲ့ဟာကိုကြိုက်လို့ဝယ်သွားတယ်ဆိုရင် small medium large နဲ့ရောင်းလိုက်ရုံပဲအဲအရင်လိုမျိုးပေါ့တယောက်ချင်းစီကိုဟိုဟာလုပ်ပြီးတော့ချုပ်တဲ့ဟာမျိုးမဟုတ်တော့နည်းနည်းလေးတော့အဲ့ဒီဟာလေးပဲနည်းနည်းပို့ပြီးတော့ဦးစားပေးပြီးတော့လုပ်ဖြစ်နေပါတယ်
တဖက်ကကြည့်တော့လေကိုဗစ်ကြောင့်မလို့ဟိုအလုံများတဲ့သူတွေအတွက်ပေါ့အထူးသဖြင့်ဒီညမတို့လိုမျိုးအလုံများသူတွေအတွက်ကဒီကိုဗစ်ကြောင့်မလို့ reset clock ကိုနှိပ်လိုက်တဲ့အခြေအနေမျိုးရောရောက်သွားတယ်ပြောနိုင်လားပြောချင်တာကအရင်တော့ဆိုလို့ရှိရင်ကိုကအလုံများနေတဲ့ခါကျတော့ကိုလှုပ်ချင်တဲ့ကိစ္စတွေကိုလှုပ်ဖို့အချိန်မပေးနိုင်ဘူးအခုကကျတော့ပို့ပြီးတော့မှကိုလှုပ်ချင်တဲ့ဒီကိုဖန်တီးချင်တဲ့ဘက်အပိုင်းကိုပို့ပြီးတော့အာယုံဆိုင်ဖြစ်တယ်လို့ရောပြောလို့ရပါလားရှင
်ပို့ပြီးတော့အာယုံဆိုင်ဖြစ်တဲ့အပြင်ဟိုပါပထမဆုံးကတော့ introduce လုပ်နေရတာပေါ့နော်အခုတော့ကိုကလည်းဒီဟာကိုလှုပ်ဖို့အချိန်တန်တယ်လို့ဝတ်ဆင်တဲ့လူတွေကလည်းတဘောတရားကိုနားလည်သွားနားလည်တယ်လို့တော့ဒါလေးကအခွင့်အရေးတစ်ခုလို့ညီမမြင်မိအခုဆိုအရင်တော့ဆိုလို့ရှိရင်တော်တော်တန်ယုံဆိုလို့ရှိရင်အာရပါတယ်ဟိုပွဲနီးမှာပဲသွားချုပ်လိုက်ပါမယ်အာရပါတယ်ဟို ready made တင်နိုင်ကြတဲ့ဟာတွေလုပ်လိုက်ပါမယ်ဆိုတဲ့ဟာမျိုးလေးညီမလေးစိတ်ထဲမှာရှိနေသေးရပေါ့အခုတော့ဒီဟာကဟိုအခုချိန်ညီမနိုင်ငံသားပစ္စည်းကလည်းတိတ်ပြီးတော့မဝင်တာတကြောင်ငါတို့ကိုပြည်ရင်းပြစ်ကိုအားပေးခြင်းနဲ့စိတ်တွေလည်းဖြစ်လာတာတကြောင်လဲဆိုတော့ညီမတို့ဒီ local designer တွေအတွက်အခွင့်အရေးတစ်ခုတော့ညီမမြင်ပါတယ်
ဒီ covid ကဘောတော့ဒီဟိုအစိုးရရအကောင့်တစ်ခုလို့မြင်တဲ့သဘောပေါ့
ဟုတ်တယ်
နောက်တစ်ခုကဒီ fashion ဆိုတာကဟိုအလုံးဝိုင်းပြီးတော့ဖန်တီးရတဲ့ဟိုအမှုပညာတစ်မျိုးဖြစ်တယ်ဗောနော်ပြောချင်တာကဒီ designer ကဒီဇိုင်းဆွဲပေးတယ်အဲ့ဒါကိုတကယ်ရုပ်လုံးပေါ်လာဖို့အတွက်ကဆက်ချုပ်တဲ့သူတို့ဟို cherry တတ်တဲ့သူတို့နောက်ဒီ project ထိုးတဲ့သူတွေဗောနော်စသဖြင့်ပေါ့ဒါ fashion design ပေါ်မှာမူတည်ပြီးတော့မှကျွမ်းကျင်သူတွေကသူတို့အပိုင်းလိုက်ကိုဝိုင်းပြီးတော့ဖန်တီးရတာမျိုးဖြစ်တဲ့အခါကျတော့အခုဒီ covid ကြောင့်မဟုတ်လို့ social distancing လုပ်ရတဲ့စည်းကမ်းတွေကြားမှာဗောနော်အဲ့ဒါတွေကိုရောဘယ်လိုမျိုးလုပ်နေတယ်ဆိုတာရှင်းပြပါလားရှင
်ပုံမှန်အပြင်တော့သူတို့ကဟိုဟာလေနှစ်မျိုးရှိရပေါ့တချို့ကြတော့လေဟိုအိမ်ကနေပြီးတော့အလုံးလာလုပ်တယ်ပေါ့เนาะတချို့ကြတော့လေအစကတည်းကမှနေရလာပြီးတော့အဆောင်ထားတယ်များသောအားဖြင့်တော့အဆောင်ထားပြီးကြတဲ့ဟာတွေများပါတယ်ဒီဇိုင်နာတွေပေါ့เนาะသူတို့အလုံးတမားတပည့်တွေကိုအကုန်လုံးအဆောင်ထားပြီးအများစွာအဲ့လိုဖြစ်တယ်ဆိုတော့ခါကြတော့သူတို့အတွက်ကကြတော့ဟိုအဆောင်ထဲမှာပဲပေါ့เนาะသူတည်ကြကြထားပြီးတော့အထက်မရှိရတဲ့အချိန်ရုံးခဲ့တဲ့တလလောက်ကနေနေလေး struggle လုပ်ရတယ်ဘာလို့ဆိုတော့ဟိုလုံးဝလူတွေကလည်းအပြင်းမထွက်ဘူးဒီအင်ကြီးကိုစားလဲစိတ်မဝင်စားအောင်ဆိုတော့ကိုယ့်ဘာကိုမျိုးစုံလေးပေါ့ဘယ်လိုလေးထွင်လို့ရမလဲဆိုတဲ့ဟာမျိုးလေးတော့ရှိတယ်ဒါပေမဲ့ခုနကပြောသလို small medium large နဲ့သွားတာဖြစ်တဲ့အတွက်လာရဲလဲဧည့်သည်ရခန္ဓာကိုယ်အကျိုးစားထားရုံတိတ်ပြီးတော့ focus ထားစရာမလိုဘူးပေါ့ကျွန်တော်ကို page ကြီးမှာကွာကြော်ညာလိုက်တဲ့ဒါ small medium large ဆိုတော့ကြိုက်တဲ့ဟာလေးဝယ်လိုက်ရင်ကိုကပို့လိုက်အောင်ပဲပေါ့အလုံးသမားတွေအနေနဲ့ကလည်းကိုယ့်စီမှာအဆောင်မနေရဖြစ်တဲ့အတွက်order ရတဲ့ဟာလေးကိုသူကချုပ်ထားဒါမှမဟုတ်လေတခါရဲ့ time လို့ small medium လာချုပ်ပြီးတော့တင်ထားပေါ့ပြီးတော့ခါကျ order ရတော့ပေးလိုက်ပေါ့
ဆိုတော့အခုဒီ covid ကလာမှာပေါ့နော်လူတွေရဲ့ fashion အပေါ်စိတ်ဝင်စားမှုဟာရောဟိုမြန်မာနိုင်ငံမှာပေါ့ပို့ပြီးတော့တိုးလာတယ်လို့ရောညီမပြောနိုင်လားညီမပြောဘာလို့ဆိုဆော့ဆော့ပြောသလိုဆိုရင်ညီမရဲ့ဒီကိုပိုင် brand နဲ့ရောင်းတာပို့ပြီးတော့အလုပ်ဖြစ်တယ်ပို့ပြီးတော့ဟိုလုံနိုင်နေဆိုတော့ဝယ်ခြင်းတဲ့သူတွေဘက်ကစိတ်ဝင်စားမှုပို့ပြီးတော့ဒီ covid ကလာမှာများလာတယ်လို့ရောညီမပြောလို့ရလား
ကိုဗစ်ကာလမှာတော့ဝယ်တဲ့ဟိုကတော့အရန်တော့မများဘူးဒါပေမဲ့ကိုကထွင်ရပေါ့ခုနကပြောသလိုအာ second wave မှာတော်တော်လေးညီမဟိုပကြမာတွေရောင်းပစ်တယ်ပေါ့နော်ပကြမာဆိုမှပကြမာလည်းဟုတ်တယ်ဟိုကပေါ့အိမ်မနေဝတ်တဲ့ဟာမျိုးလေးကြတော့အဲ့အားလေးကြတော့ဟို market တစ်ခုတော့ပြန်ရှားတာပေါ့မှာအရင်လိုတော့ designer brand ဆိုပြီးတော့ဈေးကြီးရင်းနဲ့တော့လုံးလုံးမရဘူးပေါ့ဒါကကွာတော့ local designer လည်းဖြစ်တယ်နောက်ပြီးတော့အခုလိုအလုံးအခက်ခဲဖြစ်နေတဲ့အချိန်မှာကိုကနည်းနည်းလေးတော့ level လေးပြီးပြီးတော့ live လုပ်ပြရပါတော့။ဒါပေမဲ့အဲ့ဒီဟာလေးတွေကတော့အယောင်တက်တယ်။ခုနပြောသလို focus ကအကုန်လုံးဖြန့်ပြီးတော့လုပ်ရပါပေါ့။ပွဲတက်ကြီးပဲ office တိုင်းပဲဒီလိုမျိုးနေတလူဟိုအလှဝတ်တဲ့ဟာတွေပဲကိုယ်တွေလုပ်လို့မရတော့ပေါ့။ပြီးညီမကဟိုဟာလေးတွေလည်းလုပ်တယ်။ခလေးအိတ်တဲ့ဆောင်းလေးချုပ်တယ်။အဲ့လိုမျိုးလေးပေါ့နော်။ထွင်ပြီးလုပ်ရပါပေါ့။ခလေးတန့်လေးချုပ်တယ်။အဲ့ဒါဆိုအဲ့ဒါလေးတော့တော်တော်အယောင်တက်တယ်။ဘာလို့ဆိုများလဲဆိုတော့ခလေးတွေအိမ်မှာပဲအမေနဲ့နေနေရောအမေရဲ့ကြည့်ပြီးဒီကနေ online နေဝယ်ပေါ့။အဲ့ဟိုလက်မှုနဲ့ချုပ်လို့ရတဲ့ဟာသမ냐ညီမထွင်ပြီးတော့မျိုးစုံထွင်ပြီးတော့လုပ်ပြရပေါ့နော်။
တော့ဒီ covid ဆိုတာကဘယ်တော့ဓာကြီးကအဆုံးသတ်သွားမယ်ဆိုတာလည်းဘယ်သူမှဟိုပြောဖို့ခက်သေးတယ်ပေါ့လေဆိုတော့ရေရှင်းမှရောညီမတို့ဒီ fashion designer ရဲ့အနေနဲ့ပေါ့နော်အဒီ social distancing စီကံနေကြားမှာဘယ်လိုမျိုးဆက်လုပ်သွားဖို့ရောအစီအစဉ်တွေလုပ်ထားပါလဲရှင
်ညီမတို့အခုပဲဟိုခုနကပဲ designer ဘာလဲနဲ့ညီမတို့အဖွဲ့နဲ့ပြောပြစ်တယ်ပေါ့နော် solution တော့ထွက်လာမှာပါမှလူတွေကလည်းဒီအိမ်ထဲမှာပဲနေနေရတော့လေထပ်ပေါက်ပေါ့နော်ဒီအဝတ်အစားဆိုတာဟုတ်တယ်ဟိုကတော့ဖြစ်တာပေါ့မလို့အတော့ဘလူးအပ်သေးဒါမျိုးတော့ထပ်ပေါက်အနေနဲ့တော့ဝယ်တော့ဝယ်ကြပါအရှင်
Gmelly Fashion လုပ်ငန်းကိုတည်ထောင်ဖန်တီးသူ Fashion Designer သွင်ဆူထွေးဖြစ်ပါရယ်ရှင်။သူကတော့ဖြစ်လာတဲ့ New Normal အခြေအနေသက်မှာမြန်မာနိုင်ငံက Fashion လုပ်ငန်းတွေပြန်ပြီးလည်ပတ်လုပ်ကင်လာလိမ့်မယ်လို့အကောင့်ဘက်ကမြင်ထားပါရယ်ရှင်။ကျွန်မဆူမြတ်မော်ပါ။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သွင်းမှာပြောပြပေးသွားပါမယ်။စမအေးသနာကျော်ပါ။ကွယ်လွန်သူပေါ်ပီရဲ့မိုက်ကယ်ဂျက်ဆင်ရဲ့သမီးပဲရစ်ဂျက်ဆင်ကသူ့ရဲ့ပထမဦးဆုံးဒေတာပြကိုထုတ်လိုက်ပါတယ်။alternative guitar ပေါ် folk guitar ပုံစံမျိုးဖြစ်ပြီးတော့သူ့ရဲ့တခြင်းတွေသူများမကြိုက်ရင်လည်းရပါတယ်လို့ပြောပါတယ
် if people do enjoy it that would be amazing best case scenario it connects with one person the way Radiohead has connected with me best case scenario
သူအလုံးကြိုက်ဖို့ကျေနပ်ဖို့တော့လုပ်လို့မရဘူးဆိုတာသူသိပါတယ်ဒါကြောင့်မလို့သူ့ရဲ့စိတ်ခံစားချက်အတိုင်းပဲသူလုပ်ချင်တယ်လို့ Paris Jackson က writer သတင်းဌာနကိုပြောသွားခဲ့ပါတယ်ဒါမဲ့လေသူ့ရဲ့တခြင်းတွေကိုလူတွေကြိုက်ကြပါစေလို့မျှော်လင့်ပါတယ်တဲ့အဖေဖြစ်သူ Michael Jackson 2009ခုနှစ်မှာရုတ်တရက်ဆုံးမသွားခဲ့တော့သူ့ကိုအဖွားဖြစ်သူကမွေးခဲ့ရတာပါနိုဗ ెంబర్ 13ရက်နေ့ကထွက်သွားတဲ့ Wilted ဆိုတဲ့သူ့ရဲ့တေးတပြားမကတခြင်းစစ်တပုတ်ပါဝင်ပြီးတော့ lockdown တို့repair တို့ collide တို့လို့တခြင်းတွေကတော့သူ့ရဲ့ဖေဖေ Michael Jackson ကွယ်လွန်တော့အရန်ဝမ်းနေပြီးတော့ကျန်ခဲ့ရတဲ့အသက်17နှစ်အရွယ်ကလေးမလေးဘွားကနေနောက်ပြီးတော့စိတ်ကျန်းမာရေးလည်းထိခိုက်မိုးရေဆေးဝါးပြဿနာတွေလည်းရှိခဲ့တဲ့ကြီးကောင်ဝင်သွားတာအရွယ်နောက်တော့လူငယ်တဦးဖြစ်လာခဲ့တဲ့သူ့ရဲ့ဖြတ်တန်းခဲ့ရတဲ့ခံစားမှုတွေကိုအဲ့တခြင်းတွေမှာထင်ဟပ်စေပါတယ်
I feel like everybody has experienced heartbreak in some form or another and the way this is written it's very specific to my story but it's also vague enough to where I feel like it might be relatable to kind of everyone
right တင်ကွဲတာနာကျင်ခံစားရတာတွေကတော့တစ်ချိန်မဟုတ်တစ်ချိန်ကြုံကြရမှာပါတယ်ကျမရဲ့ဂီတာကတစုံတစ်ယောက်ရဲ့စိတ်ခံစားချက်ကိုကိုစားပြုပေးနိုင်မယ်ဆိုရင်ကျမတာဝန်ကြီးပါပြီလို့ Paris Jackson ကပြောပါတယ် Acoustic guitar တီးတဲ့ Paris Jackson က model တစ်ယောက်လည်းဖြစ်တယ်လို့ရုပ်ရှင်တွေလည်းရိုက်ပါတယ်သူကဒီဂီတာပိုင်းမှာတော့ဒေသချင်းတွေကိုဖန်တီးရတာကသူ့ရဲ့စိတ်ကြမ်းမာရေးထွက်ပေါက်ဖြစ်ပါတယ်လို့ဆိုပါတယ်ဒီနေ့ပြောကြည့်ပြင်ခဲ့တာဖြစ်ပါလေ Soul Guitar R&B Blues Jazz Motown ဂီတမျိုးစုံနဲ့ရင်းနှီးခဲ့တာပါသူရဲ့ဖေဖေ Michael Jackson မဆုံးခင်ကဆိုရင်တော့ Genuine ဂီတတွေကိုအိမ်မှာတစ်ချိန်လုံးဖွင့်ထားတဲ့ပြီးတော့ရုပ်ရှင်တော်ဝင်တီးတွေနောက်ပြီးတော့ Radio သချင်းတွေမျိုးစုံကိုနားထောင်ခဲ့ရပါတယ်အခုသူရဲ့တေးတပြားကိုသူရဲ့အဖေဘာပြောမယ်ထင်တယ်လဲလို့မေးကြည့်တော့
If I had to guess it would probably be something along the lines of I love you and I'm happy that you're happy
ဖေဖေကသမီးကိုချစ်တယ်သမီးပျော်နေတဲ့အတွက်ဖေဖေပျော်နေပါတယ်ဆိုတာမျိုးပြောမှာပါလို့ Paris Jackson ကပြောသွားခဲ့ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီကနေ့မနေ့တင်ပြမယ် EDM အတုံးကတော့
Black
Friday sales
ဖြစ်ပါတယ်ဆာလုံးပေါင်းကတော့ BLACK black ကတော့အမေရောင် Friday ကတော့တောက်ကြနေ SALE sale ကတော့အထူးလျှော့ဈေးနဲ့ရောင်းတာပေါ့ရှင်အမေရိကန်နိုင်ငံမှာကြီးစုတော်နေ့ကျရောက်တဲ့ November လရဲ့သတို့ထပ်ပဂျာတာပြီးနေ့ဟာနိုင်ငံတစ်ဖွားအားလိုက်ရနေ့ဖြစ်ပါတယ်အဲ့ဒီဂျာတာပြီးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးပယ်သူတွေကယုံအားလိုက်ရဖြစ်တဲ့ဂျာတာပြီးနေ့ဆဲပြီးတောက်ကြနေ့ခွင့်ယူကစနေတင်းနေ့လေးရဲ့အနားယူလေးရှိရမှာအဲ့ဒီအားလက်ချီအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်းဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်းအမဲနဲ့စီးရင်ပိတ်ရလို့Black Friday ဆိုတာကတော့အမျက်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမျက်တွေရတဲ့နေ့လို့ဆိုလို့ဒါဖြစ်ပါလေ။ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တစ်နေ့တောက်ကြံနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
Shozine PC တွေကိုဝယ်ဖို့နိုင်ငံတစ်ဖက်ဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ကြံနေ့မှာဈေးပယ်သူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တူရိုက်ပြေကြထောတာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအစုံအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့အတိပ္ပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs
ကျေးဇူးတော်နေ့ပြီးနောက်တစ်နေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ
Black Friday sales
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် November 16ရက်တနင်္လာနေ့ညဘက်အတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ပြောပြပါအောင်မယ်American ပြည်ထောင်စုမှာ November 3ရက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရချောင်းသမ္မတ Donald Trump ဘက်ကပထမဆုံးအကြိမ်အသိအမှတ်ပြုပုံရပေမဲ့သူ့ဘက်ကတော့ရှုံးနေတယ်လို့လက်ခံမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒီနေ့ကနေနေတော့က Twitter ပေါ်မှာသမ္မတ Trump ဆက်တိုက်ရေးတင်ခဲ့တာမှာမဲမတမာမှုတွေကြောင့်သူရှုံးနေခဲ့ရတယ်လို့မခိုင်လုံတဲ့အထောက်အထားတွေနဲ့ဆက်လက်ပြောကြားခဲ့ပါတယ်။မဲလိန်လို့ Biden အနိုင်ရတာဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာမနေ့ကရေးသားပါတယ်။ပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီး Mike Pompeo ဟာပြင်သစ်သမ္မတ Emmanuel Macron နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြင်သစ်သမ္မတ Macron ပြင်သစ်နိုင်ငံဂျာယီဝန်ကြီး Jean-Yves Le Drian တို့နဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာတခြားကိစ္စတွေအပြင်အကြမ်းဖက်မှုတံပြန်ရေးနဲ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ချင်းချောက်ရံတွေအကြောင်းကိုလည်း Mr. Pompeo ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံဂျာယီဌာနကပြောပါတယ်။ပြင်သစ်နိုင်ငံခီးစဉ်ပြီးရင်တော့သူဟာ Turkey, Georgia, Israel,UAE ကတားနဲ့ Saudi Arabia နိုင်ငံတွေစီကိုတွားရောက်မှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းက COVID-19 ကရောဂါဆိုင်ရာစီးရင်တွေကိုပြုစုမှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ရဲ့စီးရင်အရကမ္ဘာမှာ COVID အတည်ပြုလူနာဟာတနည်းနည်းနဲ့တော့54သန်းကျော်သွားပါပြီ။အတည်ပြုလူနာအများဆုံးက American, India နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်။ COVID-19 အတည်ပြုလူနာ17သန်းကျော်သွားတဲ့ American ပြည်ထောင်စုကပြည်내တချို့မှာကပ်ရောဂါထိန်းချုပ်နိုင်ရေးကန့်သတ်ချက်တွေကိုပြည်내အုပ်ချုပ်ရေးမှုတွေထုတ်ပြန်နေကြပါတယ်။ဗြိတိန်မှာ covid positive ဖြစ်ကြောင်းစစ်ဆေးသိရတဲ့လွှတ်တော်အမတ်တယောက်နဲ့ချီတွေ့ခဲ့တဲ့ဝန်ကြီးချုပ် Boris Johnson ဟာလောလောဆယ်မှာတော့တရားခွဲပြီးနေနေပါတယ်။ပြည်သူတွေအနေနဲ့ကာယောဂါကာကွယ်ရေးလုပ်တင်တာတွေကိုလှုပ်ရှားဖို့လဲဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်ပေါ်ကနေဒီကနေ့တိုက်တွန်းခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့ရကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်မွန်ပါရှင်
This program has come to you from the Voice of America, Washington.